အသက်ကြီးတဲ့ပညာကြီးတွေဒီကကြီးတွေတွေ့တိုင်းဟောနေကြတရားလေးတစ်ခုရှိပါတယ်တရားလေးတစ်ခုကမကူလာပြီကြာနေမကူလာမှာကြာဒီကကြီးဒီကမှာလည်းတရားရှိတယ်တရားကိုအရင်ဖြစ်တယ်တရားနဲ့လည်းအရင်ဘုရားကတော်မင်းများကသာသမီမိဘတော်ပြီးတော့ဒါရေရဒီတိုင်းတင်မကူလာပြီကြာနေမကူလာမှာကြာနှစ်ဦးလုံးကိုကြိုင်တဲ့အချိန်မျိုးတော့ခဲ့ရတဲ့ဘုရားကလည်း900ရေးပါလောက်ရှိတယ်။မကုလပိတာကတခြားဒီဒီဒီနဲ့အညာကြလို့သူ့ရဲ့အချိန်တော်ခဲ့ရတဲ့ဘုရားကလည်း900ရေးပါလောက်ရှိတယ်။မကုလမိမာတာကတခြားရှင်ဘုန်းနဲ့အညာကြလို့သူ့ရဲ့အနေတော်ခဲ့ရတဲ့ဘုရားကလည်း900လောက်ရှိတယ်လို့ခမ်းမန်းကြီးပြောတာပါ။အဲ့တော့ဘုရားပေါင်းတော်များများအနေအချိန်တော်ခဲ့ရတယ်ဆိုတော့ဒီမကူလာပြည်ကနဲ့မကူလာမှာတော်ရတော်ဘုရားကိုပြည့်ပြည့်ရှင်းနေသားလိုပဲလို့ဖြစ်တယ်။ဘောဘောကချစ်ခဲ့တဲ့အရှင်ဘုရားမပုံနေလို့နော်။ဒါတကယ်ပဲဖြစ်တတ်တာပဲ။ဘုရားကလည်းမြင်လိုက်လို့ရှိရင်သူကသားလိုပဲခေါ်တယ်။တခြားယဟန်တွေကအဲ့ဒါကိုကြားတော့သူကလူကြားလို့လာတော့မျက်စောကြားရဲ့ခမဲတော်မျိုးတွေကဒေါသနာမင်းကြီးနဲ့မေရမယားလို့ကြားဥတာပဲသူဒီတရားကြီးတကယ်မကြီးတယ်ဘုရားကိုပြတော့သာသာလို့ခေါ်တာဘယ်လိုချောက်လဲနော်ဒီပြေးစရာဖြစ်တယ်မြတ်စွာဘုရားကအဲဒါရှင်းပြတယ်ဘဝပေါင်းများစွာသာမီသာဖတ်တော်ခဲ့ရတယ်လို့အခုသိရတဲ့ဘုရားမှာလည်းအရှင်ဘုရားအရင်မဟုတ်တယ်လည်းဘုရားအရင်သာသမီကြီးလို့ပဲဖြစ်နေတာဒီနေ့တော့မကုလပိတာဒီကနေကြီးကမြတ်စွာဘုရားကိုကြီးလို့ဆိုတော့ကျောင်းကိုလာရောက်တဲ့အခါကျတော့ဘုရားကိုပြောပြောဆက်ပြာဒီတော့မိတိုင်းနဲ့ဆက်ပြောကြည့်နေပါလေ။ဘာသာလိုတွေလည်းပဲမိတိုင်းနဲ့ကြည့်နေပါလေ။ဒါကြောင့်အသက်ကကြီးပြီကွာတဲ့။အသက်ကကြီးတော့ခန္ဓာကိုယ်ကအခုတမျိုးတော့ပြတမျိုးခဏခဏအပြောင်းလဲဖြစ်တယ်တဲ့။အခုနေမကောင်းနေကောင်းတယ်နဲ့တော့ပြန်နေမကောင်းပြန်။အဲတော့နေ့စဉ်လာကြည့်နေနဲ့ညာလို့မရပါဘူးတဲ့။အဲတော့မြတ်စွာဘုရားလည်းကြည့်ပြီးပြန်မေ့ကြည့်သမဟုတ်တော့ညာပုဂ္ဂိုလ်ကိုကြားမှာလေလို့ပြောတယ်ဒီမှာတဲ့အပြည့်ညဲလို့ပြောတာပါအဲဒီခန္ဓာကိုယ်ကအရှင်အမြဲပဲကြည့်မှဒုက္ခဝေဒနာတွေကအနည်းနဲ့အများရှိနေတာပဲနော်ဟိုသွားလာလုတ်တိုင်လို့ဖြစ်နေသေးလို့ဒါပြုရောဂါလို့လည်းနာမည်တက်မနေတော့နော်ဆေးုံနဲ့ပြည့်နေစရာမလိုဘူးဆရာဝန်နဲ့ပြည့်စရာမလိုဘူးတို့တော့မိမသာဖြစ်တဲ့သဘောတွေကခန္ဓာကိုယ်မှာအမြဲတမ်းရှိနေတယ်နော်ဒီနေ့ကဘူးဘူးလို့မောဒလူလူတခါလူကောင်းတွေကမောဒလူလူဒီလိုဟာတွေကအမင်းနဲ့အမြန်လူတိုင်းမှရှိတယ်နော်နေရတဲ့ဒီတွေကတော့ဘယ်တော့မသိဘူးစိတ်ကလည်းတိတ်ပြီးတော့ပြတ်ပြတဲ့အမြင်ဆိုတော့ခန္ဓာကိုယ်ကလည်းတိတ်ပြီးလှုပ်ရှားတဲ့အမြင်အဲ့ဒီဖြစ်နေဆိုတော့တတိမပြည့်နေဘူးပါနော်လှုပ်ရှားတိုင်းကြရည်များနေတော့ကျလို့ရှင်တိုင်းကြရည်တွေပဲစိတ်အာရုံစူးစိုက်ပြီးစိတ်ဝင်စားပြီး involve ဖြစ်ပြီးလုပ်နေတာဆိုတော့ခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့မင်းမကန်ဖြစ်ဘူးစိတ်အေးမစိုက်နေကြဘူးနော်တကယ်တော့မွေးကစားကြတဲ့ကပဲမင်းမသားရဲ့ဘုံကရှင်းနေပြီလားဟင်ဒါဒီမင်းမသားဆိုတဲ့ဘောမတက်တာတဲ့ဘောကိုပဲအင်းလေးလို့ပြောရင် this is ပြောမှာနော် in ဆိုတာကတက်တော့တက်တာရှိတာနေသားကိုပြောတာနော် this is ဆိုရင်တက်တော့တက်တာမရှိဘူးမနေသားဘူးနော်အဲ့ဒါဆိုတော့ဒီမကူကိုရားလိုက်တာဟာရှင်လေးဖြုတ်လိုက်တော့ပြောလိုက်ရင်ဒီဒီဖြစ်သွားတာနော်မင်းမသားရဲ့ဘောဆိုတာလူတိုင်းတော့အများတိုင်းရှိပါတယ်။ယောဂအမိကမပြတ်လို့ပါနော်။အဲတော့အဲ့ဒီတရားကြီးကသူ့မှာအတက်ကြီးလို့သူ့ကျမ်းမာရေးကသူ့တမျိုးတော်ကြတမျိုးဖြစ်နေရပါတယ်လို့ပြောတာပါနော်။ဒါကိုမြတ်စွာဘုရားသူ့ပြီးတော့ငင်းငဲတော့ဖြည့်ပြလိုက်တာ။ဘယ်လိုမဆိုမင်းမသားဖြစ်တဲ့ဘောဟာရှိပါတယ်လို့နော်။ဒါကြောင့်တမဟုတ်လို့များမိမိတို့ကိုကျမ်းမာပါလေမင်းမသားဖြစ်တဲ့ဘုံမရှိပါဘူးလို့ပြောတဲ့ဒီကားတဲ့အတိညာမဲလို့ပြောတာပါတဲ့ဉာဏ်ရှိရင်ဒီလိုမပြောဘူးဉာဏ်ရှိရင်ဒီသိတယ်ခန္ဓာကိုယ်မှာမင်းမသားဘောရကအများဆုံးရှိတယ်အများဆုံးလို့ပဲပြည့်ပြင်ကြောင်းလဲပြီးပြီလို့တာနည်းနည်းလေးနေသားတာပါပြည့်ပြင်ကြောင်းလဲမပြီးလို့ရှိဘူးခဏလေးကြိုင်တယ်ပဲမပြီးမခဏလောက်အောင်မင်းမသားဘောရကဖြစ်လာတယ်နော်အဲ့လိုလည်းပဲဒီကမျက်စောဘုရားကိုရှောက်တယ်မျက်စောဘုရားတဲ့ဒီတော့အတက်လဲကြီးပြီလားတဲ့တော့တရားကိုလည်းအခြေကြီးဟောရင်တကယ်ကမှတ်မိမှာမဟုတ်ဘူးတဲ့အဲ့တော့မှတ်မိတယ်သူတို့လေး ဟောတော်မူပါအဲ့တော့မြတ်စွာဘုရားဒီကဲဒီလိုလေးဟောလိုက်တယ်ဒါပေမဲ့အဲ့ဒီတရားရဲ့အနှစ်သာရအတိတ်တရားအလုံးအလုံးနဲ့နေတယ်နော်ဒီလိုဟောလိုက်တဲ့ဒီမှာပါဠိလိုဆိုရင်ပါတိဗ္ဗကာယတ္တနေသတောစိတ်ကံအနာတုဗ္ဗမောဟိတ္တိဒီလိုဟောလိုက်တာဒီပါဠိလေးကိုသုံးရလဲအင်မတန်နှစ်ချက်တယ်အကျိတ်ဆုံးဘုရားဟောတဲ့အသိမဲ့အဲ့ဒီတစ်ခုပါဘူးနော်ဘာလို့ဒီလိုအတိတ်တွေပြောလို့ရှိရင်ခန္ဓာကိုယ်မှာပင်နာကျင်တော်လည်းပဲစိတ်မှာမနာကျင်နေလေလို့အဲ့ဒီလိုမျိုးပါအဲ့တော့ခန္ဓာကိုယ်ဟာစီးပြီးနေတဲ့အများကနားရတာပါပဲနော်အတက်ကြီးရဲ့ကတော့ပုံနာတာမှန်ပါတယ်ဒီနေ့ဒီလိုပြောရမယ်နော်နေရည်နဲ့ကြည့်ရည်နဲ့နိုင်ရှင်ပြောမှရှိနေတော့ကြည့်ရည်ကဘိုးပြီးတော့မအီမနာဖြစ်တာများပါတယ်ပုံမင်းင်းတဲ့ဘဝရှိတာကြီးအခုဒီမှာထိုင်နေတဲ့ဒီမှာကြီးကိုလည်းဒီလိုမျိုးပြောတာပါနော်စိတ်ကများဒီတော့ပါအလုံးနာရတာမရှိဘူး။နာနာရှိတယ်။ကောင်းကောင်းဆိုင်လို့ရတယ်။ဒါကြောင့်ကလပ်ပေါင်းနဲ့တွေ့ကြည့်ရတယ်။အဲတော့ခန္ဓာကိုယ်မှာပဲနာလို့လည်းရှိတယ်။စိတ်မှာမနာဘူးလေလို့ဆက်ဆက်ပြောကြတဲ့စိတ်မှာတူတူလေးနဲ့အင်းမတန်နေနေတယ်။ဒါဒီနေ့နဲ့ပဲဒီခါကြီးပြောတာဒီတရားတွေနဲ့ပတ်သက်လို့လားမေးချောင်းနေဒီပြောပြတာ။ဒီတရားအစ်ကိုအင်းတော်ကတိစမာတိကောင်းနေတဲ့ကောင်မှာတဲ့။ခန္ဓာကိုယ်မှာအင်းဒါမခံနိုင်တော့နာကျင်တဲ့သဘောကိုသိကြလေ။အဲ့ဒီနာကျင်တဲ့သဘောကိုဒီတိနေနဲ့ပြီးပြီးလိုက်ပြီးပြီးတော့သိနေရတဲ့ခါမှာလေ။နာတာကနာတာတခြားသိတာကသိတာတခြားဖြစ်နေတယ်။ခန္ဓာကိုယ်မှာတော့နာနေတယ်။ဒါပေမဲ့သိတဲ့စိတ်ကဘယ်လုံးမှမဖြစ်ဘူး။သိနေတဲ့စိတ်ကလွတ်နေတယ်တဲ့။ဒါသိလို့လွတ်နေဆိုတော့အင်းဘောဆုံးဖြစ်တယ်ကြောင်းပါလေနော်။တတိယနဲ့သိကိုကြည့်နေတယ်ဆိုတဲ့ကသူ့အထက်မှာရောပါမသွားဘူး။နာနေတဲ့ဒုက္ခဝိညာဉ်ရဲ့သဘောကအာယုံဖြစ်နေပြီးကြရှိနေတယ်။အဲ့ဒီအာယုံပြီးနေတဲ့စိတ်ကြီးကသူ့အပြီးပြီးကြခောက်ခွားွားလေးနဲ့ထိုင်ကြည့်ရတယ်လို့သိနေတယ်။နည်းနည်းလေးဖာပြည့်ပြည့်ရတယ်။ဝင်ပူးပတ်မသွားဘူးနော်။အဲ့ဒါကိုပဲ involve မဖြစ်ဘူးလို့ပြောနေတာ။ဒီထက်မှရောပါမသွားဘူး။တတိလေးနဲ့နေတဲ့ကံကသူအတိတ်တော့မရှိဘူး။တတိတကယ်ကောင်းနေတဲ့ကံသမာဓိကလည်းအင်တန်ကောင်းတယ်။တတိသမာဓိကောင်းနေတဲ့ကံကအတိတ်ကမရှိဘူး။အတိအကျရှိတဲ့ငဖြစ်ပေါ်နေတဲ့ sensation ဘယ်လိုဟာလဲဖြစ်ဖြစ်နော်ဆန်းတဲ့ဒီနာလေးဖြစ်ဖြစ်ဆင်းရဲတဲ့ဒီနာလေးဖြစ်ဖြစ်ဥပ္ပစာဝိနာလေးဖြစ်ဖြစ်ဘယ်လိုဝိနာမျိုးလဲဖြစ်ဖြစ်အတိမပါလို့နဲ့တတိယနဲ့တက်တက်လေးကြည့်လို့ရှိရင်သူကဘာမှမဆိုင်ဘူးလို့လည်းနေရတယ်နော် impersonal ဖြစ်သွားတယ်နော်အတိနဲ့ပြီးလိုက်ပြေးလိုက်ရင်ဒီက involved နော်ဒီလို personal ဖြစ်လာတယ် identification ဖြစ်လာတယ်ဘာကြောင့်ပေါ်လာလဲမခံနိုင်တော့ဘူးစိတ်ကအမလီနားလိုက်တာမခံနိုင်ဘူးမခံနိုင်ဘူးဆိုတော့စိတ်ကဒေါမနတဝိညာဉ်ဖြစ်လာတယ်။တာမအားဖြင့်ဆိုရင်ခြေရစ်ဖြစ်ပြီးဖုံးဆောင်ရခန္ဓာကိုယ်မှာတစ်ခုခုနာလာလို့ရှိရင်စိတ်ကဒေါမနတဖြစ်တယ်။ဒုက္ခဝိညာဉ်ဟာဒေါမနတကိုဖြစ်စေတယ်။ဒေါမနတရဲ့ဘောဟာဒီဖြစ်ပေါ်လာတဲ့ဝိညာဉ်ကိုမြန်မြန်ဖြောက်ပြစ်ခြင်းဖြစ်စီးပြစ်ခြင်းလက်ခံမထားဘူး။ဒီမခံနိုင်ဘူး။ဒေါမနတရဲ့ဘောကပြတ်ပြီးခံနိုင်တဲ့ဝိရှင်ရှိဒီမခံတဲ့သဘောကိုဒေါမနတလို့ခေါ်ရတာနော်ဒီမခံတဲ့သဘောဖြစ်နေတာအဲတတိတမာတိကောင်းလာတဲ့ခါမှာစိတ်ကဖြစ်ပေါ်လာတဲ့အာယုံမှာရရှိလို့နော်ဖြစ်ပေါ်လာတဲ့အာယုံကြီးအသာလေးဘေးကနေထိုင်ကြည့်ရတယ်အဝေးကနေထိုင်ကြည့်နေရတယ်ဒီလိုကြည့်လို့ရလာနော်ဒီလိုကြည့်လို့ရလာလို့ရှိရင်အတင်းမပါတဲ့ခါမှာနာရာကနာရာတခြားဖြစ်တယ်လည်းပဲနာနာလေးလို့ဒီလိုမရှိဘူးနာရာတော့ရှိတယ်အဲ့နာရာကိုလည်းသိနေတယ်ဘာညာလို့မသိဘယ်လောက်ထိအောင်ပြောက်သွားနိုင်လဲရှင်တတိယမှာဒီအလွန်ကောင်းလာတဲ့ဆံမှာခုမှခြေောက်ကညာနေရလို့ငိုလုံးကထင်ထားတာနော်နောက်ဆိုတတိယနဲ့တိချာကြည့်နေတဲ့ဆံမှာခြေောက်ဆိုလည်းပြောက်သွားတယ်ငါဆိုလည်းပြောက်သွားတယ်နာရာလေးလည်းရှိတယ်အဲ့ဒီနာရာလေးတွေပြီးတာပဲရှိတယ်ဘယ်လောက်ထိအောင်ဖြစ်သွားလဲအဲ့ဒီလို identification မရှိတဲ့ခါ involve မဖြစ်တဲ့ခါဒီနောက်ပတ်သက်တဲ့အသေးတော့မရှိတဲ့ခါဒါကြီးကိုပြောက်အောင်လုပ်ရင်ကောင်းပါပဲ။ဒါကြီးကိုပြောက်အောင်မလုပ်ရပါမလဲ။ပြောက်လည်းမပြောက်နိုင်ပါလား။စိတ်ကြီးဆရာကြီးပါလားလို့ဒီလိုအသေးတွေမရှိတော့တဲ့အခါမှာနော်။အဲ့ဒီနာတဲ့ဝေဒနာရဲ့သဘောတဘာဝအရင်ဆုံးကနာတဲ့ပုံစံမျိုးအရင်ဆုံးကနာတဲ့သဘာဝမျိုးမဟုတ်တော့ဘူး။နော်။ဒီဝေဒနာရဲ့သဘာဝကိုပဲတမျိုးကြောင်းပါလေ။နော်။အသေးရှိတဲ့အခါမှာဝေဒနာရဲ့သဘာဝခံစားရတာတမျိုးနေတယ်။အသေးတော့လုံးဝမရှိတော့တဲ့အခါမှာတက်တက်ကြည့်နေရတဲ့ခါမှာခံစားရတဲ့ဝိညာဉ်သဘောကနောက်တစ်မျိုးပြောင်းသွားတယ် အရင်လုံးကခေါ်လို့နာမည်တက်လို့တော့မရတော့နော်။ဒါတရားကိုသူချက်တိနေအားထုတ်လာတဲ့လူတွေဒီထက်မှလည်းရှိမှာပါနော်။ပြောနိုင်လို့ကိုယ်ကတော့ငါတို့ကငါလည်းငါလည်းလုတ်ခင်တာတစ်ခုကိုသူ့ရဲ့ငါငယ်လည်းတတ်မခေါ်တော့နော်။သူ့ကိုပြောက်ဖို့လည်းမကြေကားတော့ဘူး။မပြောက်ဖို့ကြေကားစီတာကတော့သေးတောက်တယ်နဲ့တောက်ဖို့ပါလေ။ဒါနဲ့သေးတောက်ထားပါလေနဲ့ပြောက်ပြီးငါလည်းအပြည့်သူ့ကရဲ့ resist လုပ်နေတာမျိုးမရှိတော့လို့ရှိနေနော်။ဒီကိစ္စကသူ့ကိုဘယ်လိုမှ resist လုပ်ဘူး။ပြောက်ပြီးပြောက်ချင်နေပြောက်ပြောက်ချင်နေနေပြောက်ကိုလုတ်နေတာတော့လုတ်ပြီးအတားမင်းတပိပိနဲ့ကြီးနေတယ်ဆိုတော့ဒီလိုကြီးနေတဲ့ခါမှာတကယ်အကျိုးမရှိတော့ဘဲနဲ့ဝေဒနာရဲ့သဘောဘူးနာမည်နဲ့မပြတ်ဘဲနဲ့ပရမကျညာစိတ်စိတ်ကတဲတဲ့ကြီးနေတဲ့ချိန်မှာဝေဒနာရဲ့ nature ဟာပြောင်းသွားတယ်။သူ့ကိုငါလည်းလုတ်ခေါ်လို့မရတော့ဘူး။ဒီလိုဖြစ်တော့မှမသိဘူးပြောက်ပြလို့မရဘူးနော်။အဲ့တော့ဒေဝေနသဘောပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒုက္ခပဲဖြစ်ဖြစ်ဒီပါပဲဖြစ်ဖြစ်ထိုးနာပဲဖြစ်ဖြစ်ကျင်နာပဲဖြစ်ဖြစ်ကြိုက်တာပဲဖြစ်ဖြစ်စိတ်ကလေးကအာလေး relax လုပ်ထားတော့ဥပမာ resistance လုံးဝမရှိဘူးနဲ့ပြင်မလို့ရှိဘူးဒီသူ့ရဲ့ nature ပြောင်းတာမခံနိုင်တဲ့သဘောဖြစ်တော့နော်အဲ့မှတန်စိတ်ကို relax လုပ်ပြီးတော့တကယ်ဆိုတော့သံသဏ္ဍာန်နဲ့စိတ်ကနေပြည့်ပြည့်နေရလို့ရှိဘူးတက်တာမှုလည်းရပါတယ်နော်အဲ့တော့ဝေဒနာရဲ့သဘောကသူ့ကို resist လုပ်တယ်လေပို့ပြီးတော့နားရည်နေတယ်နော်အဲ့ဒါတခုတိထားဘူးလားအခုဒီမှာအသက်ကြီးတဲ့ဒီမှာကြီးရဲ့ပန်းနေလို့ပြောနေတာနော်တခုခုဝေဒနာခံစားလာတဲ့ခါမှာစိတ်ထက resist လုပ်နေလေပို့ပြီးတော့နားရည်နေတယ်လုံးတဲ့နဲ့စေဝါစိတ္တမှုလုပ်ပါလင်းတဲ့လင်းမှာတောက်တဲ့နဲ့တောက်ပါထိုးထိုးတဲ့နဲ့ထိုးပါနော်ဒီကြားထဲကလည်းပဲစိတ်ကလေးနဲ့သူ့ကိုအတားကြီးကြည့်နေပါနော်သူ့ကိုအနတ္တဖြစ်နေတယ်ရှိရင်ဒုက္ခအများကြီးတက်တာပါရုပ်ဆောင်ဆုံးပြောမယ်ဆိုရင်ခန္ဓာကိုယ်မှာဒုက္ခဝေဒနာတစ်ခုဖြစ်နေတာနားနေတာနော်ခန္ဓာကိုယ်ပဲနားတာပါပဲစိတ်ထဲကိုသူကရောက်လာအောင်နားအောင်လုပ်လို့မရပါဘူးတကယ်တော့နော်စိတ်ထဲမှာဘာဖြစ်လို့နားကလေးဆိုတော့သူ့ကိုလက်မခံထားခြင်းသူ့ကိုမကြိုက်ဘူးသူ့ကိုမုန်းတယ်သူ့ကိုမချစ်နိုင်ဘူးသူ့ကိုမကြည့်ချင်ဘူးမရှိစေချင်ဘူးညံ့ညံ့ဖြစ်စီပြလိုက်ခြင်းနဲ့ညံ့ညံ့ဖြောက်ပြလိုက်ခြင်းနဲ့နော်အဲ့လိုသူ့ကို resist လုပ်နေတယ် attack လုပ်နေတယ်စိတ်ကမပူပတ်တင်ချင်များလာလို့ဒီစိတ်ကကျင်းပြတင်မှန်စီတော့နော်ခန္ဓာကိုယ်မနာရာနောက်ကိုလိုက်တော့စိတ်ကအကြည့်ချက်ပြန်လာတော့တကယ်တော့ခန္ဓာကိုယ်မနာရာကခန္ဓာပဲစိတ်ကတကယ် resist လုပ်နေတဲ့စိတ်ကလေးတကယ်ကို soft ဖြစ်နေအောင်ထားနိုင်လို့ရှိတယ်နော်တကယ်ကို relax ဖြစ်နေအောင်ထားနိုင်ပြီးတော့ဒီဝိညာဉ်သဘောလေးကိုအပားလေးကြည့်နေတယ်သူ့ဟာဒီပြောက်ခြင်းနဲ့ဒီဟာပြောက်ခြင်းနဲ့ဒီလိုထားလိုက်ရလို့ရှိရင်စိတ်ကချမ်းသာတယ်တခါပြီးဆန်းကျင်တယ်ဆန်းကျင်တဲ့ကကအဲ့ဒီလိုစိတ်ကလေးကို relax လုပ်ထားပြီးတော့ဘုံက resist လုပ်ဘူးနော်မိမိညာလေးနဲ့သူ့ကိုကြည့်နေချင်းဒီလိုကြည့်နေရတာကကစိတ်ကလေးပြင်းနေတော့တမျိုးတော့စိတ်ချမ်းသာရဖြစ်လာတာရှိတယ်နော်တကယ်တပိဒီမာရီကြောင်းလိုက်အဲ့ဒီလိုပြရတယ်ဒါကြောင့်ဘယ်လိုဝေဒနာမျိုးဖြစ်လာဖြစ်လာအဲ့ဒီဝေဒနာကိုစိတ်အေးအေးလေးနဲ့ကြည့်လို့ရပါတယ်ခုလောလောဆယ်မှာကြုံတွေ့နေရတဲ့ဒီလိုဝေဒနာမျိုးကိုဒီလိုနဲ့အေးအေးလေးကြည့်တဲ့အလေးချင်းရသွားတဲ့သူပါဒီချက်ပိုဆိုးတဲ့ဝေဒနာတွေနိုင်ရတယ်ဒီချင်းကတဖြည်းဖြည်းတိုးပြက်လာမှာနော်တချို့ဝေဒနာတွေကစိတ်ကူးတိုင်းကြောက်နေနေတက်တာနိုင်တယ်တချို့ဝေဒနာတွေကစိတ်ကူးတတ်တယ်လည်းကြောက်ချင်မှလည်းကြောက်တယ်မပြောနိုင်ဘူးနော်ဖြစ်ချင်ဖြစ်နေဖြစ်ချင်လည်းမဖြစ်ဘူးလေဘုရားဖြစ်ဖြစ်တော့အဲ့လိုဖြစ်ပေါ်လာတဲ့ဝေဒနာပေါ်မှာသူကသဘောထားမှန်မှုအရေးကြီးတယ်နော် attitude မှာလို့အရေးကြီးတယ်။လူတွေကဘဝတစ်လျှောက်လုံးအများအားဖြင့် resist နေတယ်လို့ပြောကြတာ။နော်။ကိုယ်မဖြစ်ချင်တာလေးဖြစ်လာရင်အတင်းနဲ့အဲ့ဒါကိုတွန်းတယ်ဖယ်တယ်အဲ့ဒါနဲ့ပတ်သက်ပြီးအမြင့်မြင့်ဖြစ်ရင်းနေတယ်။ငါမှဖြစ်ရလိမ့်ရင်းဆိုတော့ substitute လည်းဖြစ်တယ်နော်။ငါကျမှဘာလို့လဲတော့ဒုက္ခရရဖြစ်နေရရင်တော့အဲ့တော့ကိုနာရာနောက်မှာလိုက်ပြီးတော့ resist ကြောင့်စိတ်ဓာတ်နာသွားတယ်။နော်။ဥပမာအဖြစ်ပြောမယ်ဆိုရင်စူးတစ်ချောင်းစူးနေတာကိုနောက်စူးတစ်ချောင်းနဲ့ကလောထုတ်ပြီးကြိုးစားရင်လည်းနောက်စီးပါကြိုးပြီးတော့အသားထဲမှာကျနေသွားတာ။နှာခေါင်းလာတော့လာမယ်နော်။စီးနှာခေါင်းစီးတဲ့ဒုက္ခရောက်သွားတယ်။အဲ့တော့ခန္ဓာကိုယ်မှာသူ့အပြင်အကြောင်းမူကြောင့်ဓာတ်ကဘာတွေဖောက်ပြန်လို့ဉာဏ်တိုင်းအကျိုးပေးတော့ဒုက္ခဝေဒနာတွေဖြစ်ပင်ဖြစ်လာတယ်လည်းပဲ။တတိရှိတဲ့ဒီဉာဏ်ရှိတဲ့သူကစီးတစ်ချောင်းနဲ့စီးခံတယ်နှာခေါင်းတော့စီးမခံဘူး။နော်။နောက်ခန္ဓာကိုယ်နာတော့လည်းမတတ်နိုင်ဘူးဓာတ်ကဘာတွေဖောက်ပြန်လို့ပြည့်ပြီးဖြစ်နေတာ။တယ်တော့အတိအမြင်နဲ့သိရပြတာလေတို့တော့ငါတော့နှချောင်းတော့အရှိမခံဘူးနော်။အဲ့ဉာဏ်ရှိရတယ်လို့အဲ့လိုနေလို့ရတယ်နော်။ ဒါတချောင်းနဲ့ဆူရမှာနောက်တချောင်းမှအဆူခံလိုက်လို့ရှိရင်လည်းလည်းပြောမယ်ဉာဏ်ပညာနဲ့တယ်လို့ပြောရမှာနော်တနာစရာကောင်းတယ်ဒုက္ခများခန္ဓာကိုယ်နာရနောက်ကိုလိုက်ပြီးစိတ်ကနာသွားပြီနော်အဲ့တော့အသိဉာဏ်ရှိလို့ရှိရင်ကြောက်ကုန်လို့ရတယ်ခန္ဓာကိုယ်နာတော့လည်းစိတ်မနာအောင်နေနဲ့စိတ်ကုန်လို့ရတယ်တရားကိုအမြဲတမ်းအလေးကျင့်လို့အာထုတ်နေဖို့လိုတာဒီလိုကြည့်ကြည့်ရဲ့လုံးလုံးကြုံလာကမှစဖို့ဆိုရင်တော့ငါတို့ဖြစ်တယ်နော်ဆိုးဆိုးကလေးကအချိန်ရှိတဲ့မှာတတိနဲ့နေတဲ့အပြင်နေနော် involve မဖြစ်သွားပဲနဲ့အသာလေးကြည့်တော့သိကြနေလို့ရတဲ့အပြင်နေကိုပြောင်းထားဖို့လိုတယ်နော်ဒီမိတ်ဆွေတွေထဲမှာဒကာဒီမကြီးထဲမှာအများကြီးပြရတယ်တချို့ဟာတော်တော်နောက်ကျသွားမှတရားထုတ်ကြပြရတယ်သိတနာတယ်သိနှမျောတယ်နှမျောတယ်တူနော်အဲ့တော့အခုချိန်မှာအခုလောက်ကျမ်းမာရေးကောင်းဆုံးတာကလည်းတပတ်ကိုစီးရဲစရာအားထုတ်ဖို့ဖြစ်တယ်ဒီထဲမှာတရားထုတ်ပြီးတဲ့ဒီဒီလေးပါတယ်လေဒါကြီးအားထုတ်ပြီးတော်တော်လေးအားထုတ်ပြီးတဲ့ဒီများနေတယ်ဩဟုတ်ပါပြီနော်နေတိုင်းကအားထုတ်သွားနေတိုင်းမှမှီတရားရဲ့အကျိုးကိုတကယ်ရကြည့်ရင်နေတိုင်းအားထုတ်မှာဖြစ်တယ်နော်အလေးကျအများအားလုပ်တာမှဖြစ်တယ်ဒီသတိနဲ့နေတဲ့မျိုးဟာဘုရားမှာအသက်တာဆုံးနေတဲ့မျိုးနော်သတိနဲ့မနေလို့ရှိရင်ဒုက္ခဒုက္ခများတယ်ကိုယ်လည်းပြင်မှန်းတယ်စိတ်လည်းပြင်မှန်းတယ်နော်အဲ့ကိုယ်ကိုချစ်တယ်ကိုယ့်ကိုတင်ားတယ်ဆိုရင်ကိုယ့်ကိုတက်တောင်နေတဲ့မိလေးနဲ့အိမ်မှာလောကီကိစ္စတွေရေးကြည့်ရအဲ့ထက်မှာပဲအချိန်ကြီးအများကြီးတုံးကုန်သွားနေကြတာနော်တရားထုတ်ရအချိန်မပြီးနေကြဘူးအဲ့တော့လောကီကိစ္စတွေအချိန်ကြီးတော့လည်းပဲတခါတလေကိုယ့်ရဲ့ခန္ဓာကိုယ်နဲ့စိတ်ကိုဒီလိုအေးချမ်းအောင်တက်တာနေအောင်ထားတဲ့အလေးအချိန်တွေမလုပ်လာတဲ့ဘူးလားအကြီးကျယ်ဒုက္ခရောက်တဲ့ဆရာပြောမှာဘာလို့မှမသိဖြစ်တယ်လဲဒီကံကမှာပဲဒီခေါင်းကြီးနဲ့ပြည်တဲ့မိတ်ဆွေတွေအများကြီးရှိတယ်။အဲ့ဒီအများကြီးတဲ့မှာအင်ဂျင်နီယာတွေအများကြီးရှိတယ်။ကိုယ်တိုင်လည်းအင်ဂျင်နီယာတွေကစက်မှုတက်ကူမှာနေကြတာဆိုတော့အဲ့ဒီမှာကြောင်းနေတဲ့အများကြီးရှိတယ်။မနေ့ကပဲကြောင်းနေတဲ့ကြောင်းနေတဲ့တုန်းကဒီကနေ့နဲ့ဆက်ကြီးတယ်ပေါ့။သူတို့အင်ဂျင်နီယာရောက်တယ်။စကားပြောပြီးတော့သူ့မှာတက်ဆီမတောင်းဘူးအဲ့ဒီမပြောတော့ဘူး။အဲ့တော့ဒီလိုရမယ်ဆိုတာမျိုးတွေအစီတောက်တော်မှတစ်ခါတည်းနှစ်နှစ်သုံးနှစ်လောက်ကြာပြန်ပြန်ပြီးတယ်အဲ့လိုမျိုးသူကဘလို့အင်တန်ကြီးစားတယ်ညာကြီးလက်တော်လေးကြီးနေတယ်အင်တန်ကြီးစားလို့ဖြစ်တယ်ဒါပေမဲ့သူ့ခန္ဓာကိုကြံ့မာရအောင်ကောင်းတယ်သူ့စိတ်ကလည်းကြံ့မာရအောင်ကောင်းတော့လို့ဆိုတာနော်ခန္ဓာကိုယ်နဲ့စိတ်နဲ့ပြည့်ရတယ်အဲ့ဒါတော့အချိန်ကြီးဆိုးလာမှာမှမေးတယ်တတိတော့ဘာလို့ကောင်းတယ်ဒီရလည်းဒီ centralization ဒီတိထက်ကအများကြီးမျိုးလားတုံးမျိုးလားပြောပြတယ်ဒါကလေးလက်ပြောင်းပေးတယ်တဲ့တခုလဲဆိုရင်တခုလဲရဲ့ဆိုင်တစ်ဖက်ကပြန်ဒုက္ခပေးတတ်တာမျိုးလေးနော်အဲသူ့အမေရောကြည့်ရတယ်အစ်ကိုတော့များလို့ခဏလေးမမိုင်းဖြစ်နေတာတွေ့ရတယ်နော်စိတ်တနာမိတယ်ဒီလိုဩဒီစိတ်နဲ့ခန္ဓာကိုယ်စောင့်ရှောက်ဖို့ရတယ်ဒီပြည့်မရဘူးအလုပ်ကတော့တော်တော်ကျူးစားတယ်ညာဘက်ကတော်တော်ကြီးသွားတယ်နော်ဒါနဲ့အဲ့လိုမျိုးပြောတယ်စိတ်ချမ်းသာလာတယ်။အဲ့လိုအချိန်တွေစိတ်ဆိုးတဲ့အချိန်တွေရောက်သေးတယ်မှာဒီလိုတင်နေလောက်ထားလို့ဆိုရင်ဒီလိုအချိန်မျိုးကိုရောက်ကိုရောက်မှာပေါ့။နော်။အမှန်ကဘလမှမခက်ဘူး။ခန္ဓာကိုယ်နဲ့စိတ်ကိုအများအားအေးချမ်းနေအောင် relax ဖြစ်ပြီးထားတတ်လို့ရှိရင်ဒီလိုမျိုးဖြစ်ဘူး။နော်။ဒါကြောင့်နေနေရတဲ့ကအလေးချင်းလုပ်ရင်စိတ်ကောင်းတယ်။တရားထုတ်တာပုံမှန်နဲ့ပြင်လို့နေတိုင်းမလုပ်ဖြစ်တာလားလို့မေးတော့မေးတတ်တယ်တရားထုတ်တာတော့အပန်းပြေတာမရှိဘူးတရားထုတ်တာကိုအလေးကျင့်ရသွားတဲ့ဒီကဘယ်လိုပြောလဲဆိုတော့တတိတော့အလုပ်လုပ်လို့တအားပိန်မှန်းလာတယ်တရားပဲထိုင်လို့ရတယ်နိုင်ရွက်တော့ထိုင်နေတယ်ဆိုရင်ပိန်မှန်းလာပြီးတော့အေးဒီပြီးပြီးတော့ပြတ်သွားတယ်ဘယ်တော့ကောင်းထားလဲသင်္ခါးကြည့်တယ်မနေ့မှနိုင်ရွက်တော့ထိုင်လိုက်နော်ကောင်းရင်ကောင်းမကောင်းရင်မင်းတို့ပြောဆိုတာအေးရွက်ပြီးတော့နေတဲ့ချိန်နော်ခန္ဓာကိုယ်မှာအနာရထားတဲ့အားကြီးပြည်နေတယ်စိတ်ကလည်းအေးအေးဝထားတဲ့ကြောင့်ဘာဖြစ်ဖြစ်နည်းနည်းတော့ဒီလိုမျိုးရှိတယ်စိတ်ထဲမှာလှုပ်ရှားကြံကြံနေဖို့အပြည့်ဒီပြည့်တွေကစိတ်ဆေးတော့ပေါ်မလာသေးဘူးအဲ့လိုအချိန်မှာစိုးစိုးစီးထားပြီးတော့ဉာဏ်နဲ့ပြည့်ပြီးတော့ဒီစားတောက်ပြီးလို့လည်းရှိနေတယ်လိုလိုကူတစ်ခုစားတောက်ပြီးခဏလေးတရားထိုင်နေကောင်းတယ်အလေးကြီးနေတဲ့လောက်ထားပြီးတယ်အဲ့ဒီခဏလေးကအင်တန်တန်မျိုးရှိတယ် လက်ရှိရတဲ့အတွက်ကြောင့်တရားထိုင်တဲ့ခါမှာခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့တရားကြည့်လို့ရတဲ့အာယုံရဲ့သဘာဝလေးပေါ့နော် sensation တွေဘယ်လိုဖြစ်ပြီးဘယ် sensation ဖြစ်ပြီးဘယ်သူ့ကိုတွေ့နေရတာလဲခန္ဓာကိုယ်မှာ sensation ကလွဲလို့ကြည့်လို့ရတဲ့အရာမရှိဘူးနော်ရုပ်ကိုရှိလို့နဲ့ရုပ်ကိုရှိရင်ဘာကိုကြည့်ရလဲဆိုတော့ sensation မကြည့်ရဘူးရုပ်ရဲ့သဘာဝဒါလည်းလို့မင်းသိတာမာနာပြော့တယ်သိရဲ့သဘာဝနော်မာမန်းပြော့မှန်းဘယ်လိုလုပ်သိလဲမာရဲ့အာယုံခံစားမှုအဖြစ်နဲ့ကြည့်ရတယ်နော်ပြော့တဲ့အာယုံခံစားမှုအဖြစ်နဲ့ကြည့်ရတယ်အာယုံဖြစ်နဲ့ခံစားရမှလည်းကြည့်ရတာပါအာယုံဖြစ်နဲ့မခံစားရရင်မသိဘူးနော်အဲ့တော့အရာရာတိုင်းကိုအာယုံဖြစ်နဲ့ခံစားပြီးတော့လည်းသိကြရတာအံသာမောလေးတခြားဘာကိုမှကြည့်လို့မရပါဘူး။အဲ့တော့တခုခုကိုဖြည့်ထားတဲ့နေရာမှာကြည့်လို့ရှိရင်မားတဲ့သဘောလေးကြည့်ရတယ်။ရုပ်ကိုကြည့်ရတာ။ပြောတဲ့သဘောလေးကြည့်ရင်ပြောတဲ့သဘောကိုကြည့်ရတယ်။ဒါနဲ့ရုပ်ကိုကြည့်ရတာ။ဖြည့်ထားတဲ့နေရာလေးမှာကြည့်လို့ရှိရင်အေးတဲ့သဘောလေးကြည့်ရတယ်။အခုလိုမနှက်ပိုင်းဆိုရင်တခုခုကြည့်ကြည့်ရင်တော့အေးတယ်။ဒါတော့ကိုယ်ခန္ဓာကိုယ်ကိုယ်လက်နဲ့ကိုယ်လက်ကိုပြန်ဖြည့်ထားရင်တော့ဝေးနေတာလေးကြည့်ရတယ်နော်။မာရာပြည်တယ်ကြောက်လာပြည်တယ်နေနေလာပြည်တယ်အေးနေလာပြည်တယ်တခုခုပြည်လို့ရတယ်ဒီကတော့ပဋိဋ္ဌာန်ကျနေရှင်သူရှားမှုတွေရှိတယ်နော်လှုပ်နေတာတွေရှိရတယ်ရိုးရိုးလေးပဲဒီအာရုံလေးတွေကဒီအာရုံလေးတွေကိုဖက်လက်မဖက်ဘူးဒီအာရုံလေးတွေကတော့မှကြံစီပြည့်တော့နေကြမလို့ကြံစီပြည့်တော့ပြီးမှပြည်လို့ရတဲ့အာရုံကလည်းပဲပစ္စုပန်တဲ့အာရုံမဟုတ်ဘူးပရမတ်လည်းမဟုတ်ဘူးသူကြီးနဲ့ပြည့်နေပြည့်လို့ရတဲ့အတွက်ကြောင့်ပြည့်ရတဲ့ဖြစ်နေတယ်နော်ပရမတ်အကြောင်းကိုပင်ဖြစ်တယ်လို့လည်းဒီရဲ့အချိန်ရောက်တဲ့ခါမှာသူကပြညာပဲဖြစ်သွားတာ။အတင်းနဲ့ပြည်သမီးအားလုံးကပြညာပြီ။မာတဲ့အကြောင်းကိုအတင်းနဲ့ထင်ပြီးနေအဲ့ဒါမာတာပရမတ်မဟုတ်ဘူးမာတာပြညာပဲဖြစ်သွားတယ်။နော်မာတဲ့အဟံကိုပြီးနေတာမဟုတ်ဘူးနင်တကယ်ဖြစ်ပြတဲ့အချိန်မှာအဲ့ဒါမာတာရဲ့သဘောကိုပရမတ်တည့်တည့်သိတာပဲ။နော်အဲ့တော့ခန္ဓာကိုယ်မှာအဲ့လိုမာတာပြောတာပူတာအေးတာလှုပ်တာရှိတယ်နော်။အဲ့တော့လှုပ်တဲ့ဆံမှာတင်းတင်းတနက်လှုပ်တာရှိတယ်အမှန်တကယ်နည်းနည်းလောက်တိုင်းလည်းရှိတယ်။အသက်ရှိတဲ့ကောင်မှလှုပ်နေတယ်။သိရတယ်နော်။ဒီချက်ကိုသတိထားလို့ရှိရင်ဘယ်နေရာဖြစ်ဖြစ်ပြတုံနေတယ်လို့ရှိတယ်။အခုဘုဒ္ဓမာကြီးကလက်နှစ်ဖက်ဖြည့်ပါတယ်။အဲဒီလက်နှစ်ဖက်ဖြည့်တဲ့နေရာလေးမှာအာရုံပြည့်ပြီးသားပါ။တုံခါမှုရှိတယ်နော်။ဆောက်ဆံတဲ့အမြဲတမ်းရခြင်းဖြစ်နေတယ်။သူအမြဲတမ်းတုံနေတယ်။ခဏကမှမတုံတဲ့နေရာလေးမရှိဘူး။နေရာမှာမများတုံခါမှုရှိတယ်။ Revolution သဘောမျိုးတွေရှိတယ်နော်။အဲ့တော့တခုခုထင်ရှားရသိလွယ်တာမျိုးသူကြိုက်တာလေးကိုရေးပြအဲ့ဒါလေးကိုမှ focus point အဖြစ်နဲ့ထားပြအများအားအလေးကျလို့မျိုးကောင်းတယ်ဘယ်ဟာဖြစ်ဖြစ်ကောင်းတာကြီးတယ်ခန္ဓာကိုယ်မှာဒါလို့လို့ပြည်ကြမှာမရှိဘူးနော်ပြည်ကြရှိတယ်ဘယ်နည်းနဲ့ပဲတရားအထုအထုနောက်ဆုံးပြရတဲ့အာရုံကဒါပဲရှိတယ်နော်အနာဘာနာပဲအထုထုတခြားဘာနည်းနဲ့ပဲအထုအထုတကယ်ပြည်လို့ရတဲ့အာရုံကဒီအာရုံနဲ့ရှိတယ်ခန္ဓာကိုယ်မှာဒါလို့လို့ပြရတဲ့အာရုံရှိတယ်နော်ဝေဒနာနည်းကြည့်မယ်ဆိုရင်တော့ဆန္ဒတဲ့ဝေဒနာ၊ဆင်းရဲတဲ့ဝေဒနာဒီနှစ်ခုပြနေတယ်နော်။ဒါလည်းပဲခံစားမှုဖြစ်နေကြည့်တာကြီးတယ်နော်။ဆန္ဒတဲ့ဆိုတာကိုခံစားပြီးတော့ကြည့်တာ။နော်။ဆင်းရဲတဲ့ဆိုတာကိုလည်းပဲခံစားမှုဖြစ်နေပဲကြည့်တာပဲ။အဲ့ခန္ဓာကိုယ်မှာအဲ့လိုဆန္ဒတဲ့ဆင်းရဲတဲ့ဝေဒနာကြီးဒါလည်းပဲအချိန်ကြီးအမြဲတမ်းရှိနေတယ်။ဝေဒနာလုံးဝမရှိဘဲနဲ့ဖြစ်ကုန်မှာဖြစ်နေတယ်နော်။အဲ့ဒီနှစ်ခုလည်းတစ်ခုခုပြနေရတယ်။သူတို့နှစ်ခုလုံးမရှိဘူးလို့ထင်ရတဲ့အချိန်မှာဒီကောင်ကဝင်လာတော့ရှိတယ်။သူကအင်တန်တိန်မွေးလို့အစမှပြည့်ပြည့်နဲ့နည်းနည်းချက်တယ်။ဒါဒီဥပ္ပခဝင်လာလည်းပဲသူ့ကိုတတိလေးနဲ့ကြည့်ပြီးပြီးနေလို့ရှိရင်သူကချမ်းသာတဲ့သဘောကိုစောင့်သွားတယ်။ဒါပြီးလို့ချမ်းသာတဲ့သဘောကိုစောင့်တယ်လဲဆိုတော့ဒီမှာဒုက္ခမရှိဘူး။ဒုက္ခမရှိတာကိုပြည့်နေတဲ့ချိန်မှာတက်တာမရှိဘူးလေနော်။ At ease ဖြစ်တယ်။ဟုတ်ပါ။အဲသူ့ကိုမသိတဲ့ချိန်မှာကျတော့သူကဒုက္ခသဘောကိုစောင့်။မသိရင်ဒါပြီးလို့ဒုက္ခသဘောစောင့်နေတဲ့သဘောကျုပ်ခါခင်မမကိုမပြီးတဲ့ကြောင်ဒီမှာလေးလံမှုထမ်းလမ်းထမ်းလမ်းမှုတဲ့သဘောမျိုးဖြစ်နေတယ်မကြည်လင်မှုတဲ့သဘောမျိုးဖြစ်နေတယ်ဥပ္ပခါဝိညာဟာကသူ့ကိုမပြီးလို့ရှိရင်စိတ်ကထိုင်နေတော့တယ်နော်ဒီဒုက္ခနဲ့ဒုက္ခကငါ့ရောက်ရှင်စိတ်ကိုသင်ငြိမ့်လုပ်တယ်နော်ဥပ္ပခါကအင်းတန်သင်ငြိမ့်တဲ့ကြောင်သူ့ကိုမပြီးလို့ရှိရင်စိတ်ကမှ stimulation မရှိဘူးလို့ဖြစ်သွားတယ်အဲ stimulation မရှိတဲ့ကောင်မှစိတ်ကထိုင်နေတယ်သူ ease ဖြစ်နေတဲ့ဆိုတာကိုမသိဘူးအင်းပြင်းနေတော့မသိတဲ့ခါမှာအင်းစကမရှိဘူးလို့ပြောတာလေ။ဘယ်တော့သူ့ကိုပြရတယ်ချက်လို့အစမှာတော့တိတ်တော့ဥစားပေးပြီးကြည့်ဖို့မသိသေးဘူး။ပြီးလေတာသင်ရှားတာကဘယ်အမြဲတမ်းတတိလေးကားပေါ်နေမှာ။ဒီလိုတတိကောင်းလာလို့ရှိရင်အရင်ကတိတ်တယ်မလွယ်တာမသင်ရှားတာတဖြည်းဖြည်းဖြည်းဖြည်းပြီးလာတယ်။ ော်ဒါအချိန်မှာတရားထိုင်တိုင်းတိလို့ရတာဒါပဲရှိတယ်နော်သူကအေးရတိလို့ရတယ်ခန္ဓာကိုယ်မှာနော်မာရာပြော့တာတိလို့ရတယ်ခန္ဓာကိုယ်မှာလှုပ်ရှားနေတာတုန်ခါနေတာအဲ့ဒါကိုတိလို့ရတယ်တိတ်ရှိတဲ့ခါမှာတင်းတာရော့တာတိလို့ရတယ်ဒီတင်းနဲ့ရော့ရတဲ့ခါမှာလည်းခံစားမှုအဖြစ်နဲ့ပြရတာပဲဒါပဲနော်တင်းတာတော့ခံစားရတယ်ရော့သွားတာကိုခံစားရတယ်နော်ဒီနောက်ပြောလို့ချမ်းသာတဲ့ဝိညာဉ်၊ဆင်းရဲတဲ့ဝိညာဉ်၊ဒုက္ခတွေကဒီနှစ်ခုလက္ခဏာပုံမှာကြည့်လို့ကြည့်တဲ့အခါသိရတယ်နော်။ဒီခန္ဓာကိုယ်ကြည့်ရင်ဓာတ်တွေပဲပြည့်နေတာ။ဓာတ်ကလွဲလို့ပြည့်စရာမရှိဘူး။ဘယ်လိုနာမည်တက်တာ၊တိတ်တိနာမည်တက်ပြည့်စရာတော့ဓာတ်ပဲရှိတယ်။ဒီထက်ကကိုယ်ငိုတော့ကအထုနေကြ၊ဒင်းနည်းနဲ့ပြည့်ပြည့်ဓာတ်နည်းနာမည်တွေကအင်းတများနေတယ်နော်။များတော့နာမည်နောက်ကိုလိုက်ပြီးပါသွားတယ်နာမည်ဒီခဏဖြစ်ထားလိုက်တော့နော်ကိုအာထုနေကြအာယုမှာဒီခုနပြောခဲ့တဲ့ခံစားပြီးသိလို့ရတဲ့အာယုတစ်ခုခုတော့ရှိရတယ်အဲ့ဒီအာယုမှာစိတ်ကလေးထားလိုက်ရင်ဖြစ်လေဝင်နေရှိတဲ့ဒီမှာဖြစ်လေဝင်နေမှာဝင်လာတဲ့လေကအေးနေတယ်ပြန်ဖြစ်သွားတဲ့လေကငြင်းနေတယ်နော်အဲ့ဒီဝင်နေဖြစ်လေကပုတ်ပြီးတော့ဖြစ်တယ်တိုးပြီးတော့ဖြစ်တယ်ဒီမှာနှင်းရတဲ့အတွေ့ရှိတယ်နော်အဲ့နှင်းရတာကိုသိတယ်သူကသိတယ်အေးတာသိတယ်နော်ဒီကူရအဲ့ဒါမှလည်းပဲဝင်နေအစအနေဝင်နေအဆုံးဖြစ်အောင်ဒီနဲ့ထားပြလို့ရှိရင်အဲ့ဒီမှာအပိုင်းပိုင်းလေးတွေကတခုမှမတွေ့ဘူးဘာလို့လဲဆိုရင်ဝင်လာတဲ့နေရာ speed ကြီးတယ်အစမှ speed ကတမျိုးအလဲကျရင် speed ကတမျိုးကြောင်းသွားတယ်အဆုံးမှကျရင် speed ကနောက်တမျိုးကြောင်းသွားတယ်နော်အဲ့ speed ကြောင်းသွားလို့ရှိရင်ဒီနဲ့ပတ်သက်ပြီးဖြစ်တော်လာတဲ့ sensation ကလည်း light တော့ကြောင်းသွားတာပဲအဲ့ဒီ speed ကအမှန်တန်တင်းတင်းမိမိနဲ့အဆက်မပြတ်ကြောင်းသွားတာဒီကနေရနေများတယ်ဉာဏ်တော်ပြည့်ပြည့်ပါတယ်အဲဒီကြားထဲမှာ sensation အပြောင်းလဲရှိတယ်ဤတော်တည်တဲ့သဘောလေးကဤတဲ့သဘောလေးအပြောင်းလဲရှိတယ်အဲဒီအပြောင်းလဲလေးဖြစ်သွားတယ်ဆိုတော့ဒီကဘာတတိကပ်နဲ့တိမှသာပြီးတရားတည်တယ်တာမနောအပေါ်ရန်လေးဤတယ်လို့ကြည့်ရမယ်တည်တယ်နော်ဒါအစမှာတော့တာမနောဤတယ်လို့ပဲကြည့်ရတာပဲပြန်ဆက်သွားတဲ့နေရာလည်းပဲဆက်ခါစား speed နဲ့အလယ်မှာရှိနေတဲ့ speed နဲ့ဆုံးရလိမ့်မယ် speed ဤတယ်ဆုံးရလိမ့်မယ်တော့နှေးရတာဆက်ကြရတာအထက်မှာသိမရှိတော့ဘူးခဲ့ပြရှာရော့တော့အဲ့တော့အဲ့လို speed အပြောင်းလဲရှိတဲ့ခါမှာ sensation အပြောင်းလဲရှိနေတယ်ပူလေးအပြည့်လေးတို့ကအချိန်နဲ့အချိန်မတူဘူးဆိုတော့တိုးတက်ထိသွားထိတော့ဆက်သွားတဲ့ဉာဏ်ရတဲ့သဘောလေးရလို့ပဲအချိန်မတူဘူးအဲ့ဒီမတူတာလေးကိုနည်းလေးတတိယနဲ့ကြည့်ဖို့မတူမှန်းသိလိုက်ဖို့လို့အဲ့လိုမတူမှန်းကိုသိနေလို့ရှိရင်တတိပိုကောင်းလာတယ်တမာတိပိုကောင်းလာတယ်အဲ့တော့အာယုံကိုဒီလိုဖြည်းဖြည်းနဲ့တိသွားတဲ့ခါမှာဒီအာယုံကပုံပြစိတ်ဝင်စားမှုရှိတယ်။အာယုံကိုတိတိကျကျမတိတဲ့အချိန်မှာစိတ်ရဲ့ပြာဝဟာတခြားအာယုံတစ်ခုကိုရှာတယ်။ဒီအာယုံကမသူအားမရဘူး။နော်။တစ်ခုခုကိုဆုတ်ကန်လိုက်တဲ့ခါမှာတိုင်လို့မမိလို့ရှိရင်သူကနောက်တစ်ခုတိုင်ကြအောင်မင်းရှာတယ်။နော်။စိတ်ကအာယုံကို branch လုပ်တဲ့အချိန်ရှိတယ်။အာယုံကိုဖမ်းထားတယ်၊ဆုတ်ထားတယ်။နော်။အဲ့တော့အာယုံကိုဖြစ်ပြီးကြည့်နေနေယူလို့ရရင်အဲ့ဒီအာယုံမှာဒီအနေများတယ်အဲ့ဒီအာယုံကိုစိတ်ဝင်စားတယ်အဲ့တော့အာယုံတစ်ခုကိုရက်တဲ့ခါမှာကြည့်နေနေမရလို့ရှိရင်ဒီနောက်အာယုံတစ်ခုရှိရမှာအဲ့လိုဆိုရင်ဒီအာယုံကိုစိတ်ဝင်စားတော့ဒီအာယုံကမှစိတ်ဝင်စားမယ်သူအကြာကြီးခံနေပြီကြာရင်လို့ထင်လာတယ်ပေါ့ဘာမှမထူးပါဘူးအဲ့လိုဖြစ်ဖြစ်လာတော့လုံးလုံးနေတာပဲဒါပေမဲ့ဘာမှမထူးပါဘူးနော်အဲ့တော့ဒီကြည့်နေနေလုံးနေရက်ပိုင်းပြင်းတကယ်ထူးပါနော်ဒီမှာကိုပဲဘုန်းကြီးတွေကတော့ပြောမှာပါအရှင်ဘုရားကတော့အချင်းကြီးလို့လို့ရတာဘူးလို့ထင်နေမဟုတ်ဘူးဒီလိုရံကုန်ပြည့်တဲ့မှာကိုပဲအိမ်မကိစ္စတွေအကြောင်းဝင်ကိစ္စတွေနဲ့နေတဲ့လူတွေကြားတဲ့ကနေတဲ့ကြားတဲ့ကတချို့လူတွေကရကမြအချင်းကတကယ်ကိုစဉ်းစားတတ်လေလို့နော်အဲ့တော့လောက်တဲ့အချင်းနဲ့မြင်တယ်လို့လည်းလောက်တဲ့အချင်းကအင်မတန်စဉ်းစားတတ်စဉ်းစားလောက်တဲ့ကြောင်တကယ်ပဲပြည့်တဲ့နေတာကြည့်နော်အဲ့တော့လုတ်တဲ့ခါမှာဘယ်လုတ်ကိုဖြစ်ပြီးလဲ whole heartedly လုတ်ကိုအရေးကြီးတယ်နော် whole heartedly စိတ်နှလုံးအပြည့်ပေးတယ်လို့ပါအဲ့လိုလုတ်လို့ရှိရင်လုတ်ရတဲ့လောက်အကျိုးများတယ်အချိန်ကုန်တဲ့လောက်အကျိုးများရှိတယ်လုတ်တော့လုတ်တယ်စိတ်မပါတပါ half heartedly လုတ်လို့ဆိုရင်ချိန်တော့အကျိုးမရှိဘူးချိန်တော့အကျိုးမရှိတဲ့ခါဘယ်လိုဖြစ်လာလဲဆိုတော့ငါလုတ်လို့ရမယ်မထင်ပါဘူးကိုယ့်ကိုယ်လည်းစိတ်ပြတ်တယ်ကိုယ့်ကိုယ်လည်းထင်သေးသွားတယ်နော်အော်ဒီလောက်ကတော်တော်တော့မလွယ်ဘူး။တောင်းမှန်းတော့ကြည့်တယ်တော်တော်တော့မလွယ်ဘူး။မလွယ်တော့ငါတို့လည်းဖြစ်နေမှဖြစ်နေ။ဒီမို့လဲငါနောက်ခါကြမှာနော်။တနေ့ကတော့ပြီးတော့အေးအေးဆေးဆေးလုပ်တယ်။ဘယ်လိုလဲစိတ်ကူးနေစိတ်ကူးတယ်။တဘောကဘာလို့ဆိုတော့ အခုမလုပ်ချင်လို့အချိန်ရွှေ့တာနော်စိတ်ရဲ့သဘောကသိချမ်းကျယ်တယ်နော်သူတိတ်ခဲ့သားတယ်အလုပ်တစ်ခုကိုကောင်းမှန်းတော့သိတယ်သူမလုပ်ချင်ဘူးမလုပ်ချင်ရင်မလုပ်လိုက်တော့အနာဂတ်မှာစီမံကိန်းကြီးကြီးထားတယ်နော်အဲ့တော့အနာဂတ်စီမံကိန်းကြီးကြီးထားပြီးဆိုရင်တိတ်ဆိတ်ဆိတ်ပြန်ကြည့်အဲ့ဒီအသေးသေးကဘာလို့ဆိုတော့အခုမလုပ်ချင်ဘူးဆိုတဲ့သူတွေပဲအဲ့တော့မလုပ်တတ်သေးလို့ဖြစ်ဖြစ်မင်းမလုပ်လို့စိတ်ဝင်စားမှုများလည်းဖြစ်နိုင်တယ်နော်အဲ့တော့လုပ်နေတဲ့သူများကိုပြောချင်တာကတော့အဲ့ဒါလို့ဖြစ်ဖြစ်မင်းလုပ်ရလို့ရှိရင်အရင်တော့ကတိတ်ထင်ချလာတယ်တိတ်ထင်ချရင်ပုံပုံစိတ်ဝင်စားတယ်စိတ်ကဒီအာရုံကိုလင်းလင်းလေးလေးရပြီးရတဲ့အတွက်ကြောင့်ဒီအာရုံကိုအတန်ဆုတ်ကူထားရတာဒီအာရုံကိုကပ်ပြီးတော့နေလို့ရတာနော်အာရုံကိုလင်းလင်းလေးလေးယူလို့မရရင်ပြောဘောင်းစ်ဖြစ်ပြီးတခြားအာရုံပြီးတော့သွားနေတယ်နော်ဥပမာဘာနဲ့ပြီးလဲဆိုတော့ခိုက်အိမ်ထဲရေဥပမာဆိုရင်တင်းနစ်ဘောလုံးတစ်လုံးကိုကြည့်ရတဲ့အခါနိုင်ငံကိုချိန်ပြီးပြန်ကန်းလာတယ်နော်တစ်ချက်ပဲချိန်တယ်ပြန်ကန်းသွားတယ်နော်အဲ့တော့စိတ်ကအာရုံကိုချိန်ပြီးယူလို့မရတဲ့အခါမှာအဲ့ဒီအာရုံဘောကိုစိတ်ကိုပို့တဲ့အခါမှာတစ်ချက်ပဲပြီးလိုက်တယ်တခြားကိုရောက်သွားတယ်နော်ပြီးတမရီကောင်းလာတဲ့အခါကျတော့အင်တန်စီးတဲ့ကတ်တဲ့အရာတစ်ခုလုံးပြီးတော့ပြစ်လိုက်တယ်နော်ချိန်တဲ့နေရာမှာသွားကတ်တယ်အဲ့လိုပဲဖြစ်သွားတယ်နော်အဲ့လိုအာနာပါနအထုတဲ့ညဟာဒီလိုတိမ်တိမ်မှုတွေအပြောင်းအလဲတွေကိုပို့ပြအာရုံစိုက်ပါနည်းနည်းလေးပြောင်းသွားတယ်ပြောင်းသွားမှန်းသိအောင်ပို့ပြီးတော့ကြည့်ပါစိတ်ကိုတိကျ focus လုပ်ပါစိတ် focus လုပ်တာတတ်သွားလို့ရှိရင်ဒါပြည့်ဝရမှမခင်းရောနော်တခြားနည်းနဲ့အထုတဲ့ညလည်းရှိတယ်နည်းဆိုတာကပြောနေရတာပါအသက်ရှူတဲ့အခါမှာအထင်းမှာအဆုတ်ထင်းမှာလေယာပြည့်ပြီးတော့တင်းလာတယ်နော်တင်းလာတဲ့အခါမှာဒီတင်းတဲ့ sensation ကိုသိလို့ရတယ်အမှန်တန်တိကိုလိုရတာပဲတင်းလာတဲ့ sensation ဒီလိုရပြန်ဆက်သွားတဲ့အခါမှာအထက်မှာ pressure ရော့သွားတယ်ရော့သွားတဲ့ sensation ကိုသိလို့ရတယ်နော် pressure ရဲ့သဘောကဝါရော့တဲ့သဘောပဲတင်းတဲ့သဘောရော့တဲ့သဘောဝါရော့တဲ့သဘောပဲနော်အဲ့လိုအသက်ရှင်နေတဲ့ပဲဒီလိုလုံးဟာလှုပ်ရှားတယ် extend ဖြစ်လာတယ်နော်ဒီဆက်သွားတဲ့အခါမှာသူကပြန်ပြီးတော့ contract ဖြစ်သွားတယ်အဲ့လိုဖြစ်နေတဲ့ဟာသဘောလေးကိုလည်းနာမည်တက်เสียမလို့ဘူးဖြစ်နေတာကိုတိုက်ရိုက်ထိပ်ခံစားပြီးတော့ကြည့်ပြီးပြည်နေလို့ရတယ်နော်ဒီကိုခံစားမှုသဘောတစ်ခုချင်းမြင်ကြည့်ရမှာအကျဉ်းစားနာမည်တက်ပြေးရုံနဲ့ညံ့နေပြီနော်အဲ့တော့တင်းလာတဲ့အခါမှာတင်းမှုအဆင့်ဆုံးအဖြစ်ပိုတင်းလာတယ်ရောက်တဲ့အခါမှာလည်းပဲတစ်ဖြည်းတစ်ဖြည်းပိုပြီးရောက်သွားတယ်နော်အဲ့ဒါလို့တစ်ဆင့်ဆင့်တစ်ဖြည်းဖြည်းပြောင်းလဲသွားပုံလေးတွေကတတိယနဲ့ကားပဲကြည့်နေလို့ဆိုရင်ပိုပြတ်စိတ်ဝင်စားလာတယ်စိတ်အနေများတယ်စိတ်အနေများလို့ရှိရင်ဒီသမားကြီးပိုကောင်းလာတယ်ဒီသမားကြီးပိုကောင်းလာလို့ရှိရင်စိတ်ချမ်းသာလာတယ်စိတ်ချမ်းသာရင်ပိုပြတ်လို့ချင်လာတယ်နော်အဲ့တော့သူတို့ကဟိုအနည်းနဲ့ကောင်းဆက်ပြီးတော့အကြောင်းကြီးဆက်ပြီးဖြစ်နေတယ်နော်ဒါကြောင့်တရားအထွတ်လာပိုပြတ်အချင်းပြေးခြင်းလို့ရှိရင်အဲ့ဒါလို့ဖြစ်နေတဲ့ sensation အပြောင်းအလဲလေးတွေကဒီလိုနဲ့ပိုပြတ်ကပ်ပြီးကြည့်ပါတခြားလည်းပဲခန္ဓာကိုယ်မှာသိလို့ရတဲ့အာယုံတွေအများကြီးရှိပါတယ်နော်တချို့ပြောလို့ရှိတာကြားဘူးတယ်နော်ဒီကအေးတာလှုပ်တာဆင်းရဲတာချမ်းသာတာဒါမျိုးရှိမှလည်းရှိတယ်ဒီထဲမှာအဲ့ဒါမျိုးရှိမှပြည့်တဲ့ဉာဏ်ရှိသလားရှိတယ်ဒါကြီးလုပ်ဘူးလားဩဟုတ်ပြီဟုတ်ပြီနော်အဲ့တော့ပူတဲ့သဘောကိုသိနေတဲ့ဉာဏ်လည်းဒီတိုင်းပဲနော်ဒီနေရာမှာပူနေတာလေးကိုတတိယနဲ့ကာတော့ကြည့်ပြီးသိနေတယ်ခန္ဓာကိုယ်ကအများအားဖြင့်ပူကြရှိတယ်။ဉာဏ်များရှိပြီးထိထားလို့ရှိရင်တစ်ပြေးပူလာတယ်။ပူနောက်ကိုသိရတယ်နော်။အစမှာတော့တာမန်လောက်တော့ပူတယ်လို့သိနေတာ။အဲ့ဒီပူတဲ့သဘောလေးကိုသိချင်တဲ့ဒီနဲ့ကပ်တဲ့ကြည့်လို့ရှိရင်ကြာလို့ရှိရင်ဒီပူတဲ့သဘောကအငွေ့လေးဖြစ်နေတယ်နော်။အငွေ့တွေတချင်ချင်းထွက်နေတယ်လို့ခံစားရတယ်နော်။ခံစားမှုဖြစ်နေပြီလေ။ဒီကအတော်ကိုသိနေလို့အဲ့ဒီသိနေရတယ်တတိတကယ်ကောင်းလို့လုံးဝအသေးပေါ်လည်းမရှိပါဘူးဆိုရင်ပြစ်စုံပံပြည့်တဲ့ချိန်မှာဘလုံးများလဲဆိုတော့ဥပမာလက်လက်ချင်းချစ်ထားလို့ဒီလိုနေရာလေးဆိုပါတော့တတိတကယ်ကောင်းတဲ့ချိန်မှာအရင်တော့ကတော့ငါ့လက်ကချစ်ထားတဲ့နေရာမှာပြီးနေတယ်လို့ဒီလိုသိနေတာနော်တတိကောင်းတဲ့ချိန်မှာငါဆိုတော့လက်ပေါ်မလာတော့ဘူးလက်ဆိုတော့လက်ပေါ်မလာဘူးပူရလေးတစ်ခုနဲ့ပဲတည်နေတာဒီပူရဥဒ္ဓမနာမည်မပြတ်တော့ပူတယ်ပူလို့နာမည်မပြတ်ဘူးအဲ့တစ်ခုနဲ့ထပ်ပြီးပြောပြနေတာအဲ့လိုခန္ဓာကိုယ်မှာဖြစ်ပေါ်နေတဲ့နော်သင်ရှားတဲ့ရုပ်ရည်သဘာဝ၊ဝေမနရဲ့သဘာဝတွေကိုကြည့်နေတဲ့အခါမှာဘာနာမည်မှမတတ်ပါဘူး နာမည်တက်နာမည်တက်တာကြီးအကျင့်ပါသွားတတ်တယ်နော်တချို့ကနာမည်တက်တာကြီးအကျင့်ပါနေတော့တရားထုတ်နေတော့ကြားနေပြီအခုဒီအဲ့ဒီနာမည်ကြီးတဲ့စိတ်တွေကလိုက်ဆူဆူပြန်နေတယ်နော်သူတမန်လေးကဒီမှာကြောက်ဆူပြောတယ်ဒီလိုစိတ်ချမ်းတရားထုတ်တဲ့စိတ်တွေကစကားလုံးတွေနဲ့နာမည်လိုက်ဆူနေတာတဲ့အဲ့ဒါကြီးကနားထဲမှာတော့အကျေကြီးကြားပြီးဖြစ်လို့ဆူနေတယ်တဲ့ဒီတိုင်းတိတ်တော့ဘယ်လိုမှမသိဘူးဒီလိုတော့တိတိစီစီလေးပဲတရားထုတ်နေတာ။နော်။စိတ်ထဲမှာဘာမှနာမည်ခေါ်မနေတော့ဘူးနဲ့။တိတိစီအောင်လို့ကပြီးနေနေချင်တာ။နော်။နာမည်ဆိုရတာနည်းနည်းတော့အလုပ်များတယ်။အလုပ်ပင်မှန်းတယ်။နာမည်ဆိုတာပြည့်ရတယ်။အရင်တစ်ခုဖြစ်လာတဲ့ခါမှာဒီအယုံကိုနာမည်မှန်မှန်ခေါ်ဖို့ရ။ဒါက memory ကိုအားကိုးရတယ်။ concept ကိုအားကိုးရတယ်။နော်။အဲ့ဒီ memory ကိုအားကိုးရရင်ဘူးပဲ process က step to intermediate တယ်။အယုံကိုကြည့်လိုက်တယ်နာမည်မှန်ခေါ်ရတယ်ဒီကြားမှာစက်တဲ့အတော်ကိုများတယ်နာမည်ပမာဏလိုက်တော့ဇလုံးနဲ့ရှိတဲ့နာမည်ဆိုရင်2မျိုးရှိတယ်ဇလုံးနဲ့ရှိတဲ့ဆိုရင်မှာစက်က4မျိုးလောက်ရှိတယ်နှလုံးရှိရင်စက်က6ခုလောက်ဖြစ်သွားတယ်3လုံးရှိတဲ့နာမည်ဆိုရင်သူ့စက်က10ခုလောက်ဖြစ်သွားတယ်စိတ်ကဒီနာမည်ခေါ်ရတဲ့အလုပ်ထဲမှာအလုပ်ရှုပ်နေတယ်အလုပ်တွေများနေတယ်စိတ်အလုပ်များနေတယ်နော်အဲ့စိတ်အလုပ်များတာကြီးမများအောင်သူ့နာမည်မခေါ်တော့ထားလိုက်ရတယ်နာမည်ခေါ်တဲ့အချိန်မှာပြညတ်ကိုအာရုံပြုတယ်။ပြညတ်ကိုအာရုံပြုရင်အမြဲတမ်းပြစ်ဆုံးမှမတည့်တော့ဘူး။ပြညတ်ကအမြဲတမ်းအတိတ်ပဲ။ပြစ်ဆုံးတော့မဟုတ်ဘူး။ပြညတ်ကိုခေါ်ဖို့ဆိုတာ memory ကိုအားကိုးရတယ်။ memory ကအမြဲတမ်းအတိတ်ပဲ။ဘယ်တော့မှပြစ်ဆုံးတော့မဟုတ်ဘူး။ဟုတ်။စိတ်ကနာမည်ခေါ်လိုက်အာရုံပြန်ကြည့်လိုက်နာမည်ခေါ်လိုက်အာရုံပြန်ကြည့်လိုက်ဆိုရင်ကြာများတယ်လို့ဖြစ်နေတယ်နော်။အစပိုင်းမှာတော့အကူအညီရတယ်လို့လည်းဒီတော့ဒီကြည့်ညတာဆိုရင်တော့ဒီဒုက္ခရောက်တယ်။ဟုတ်ကိုယ်ခန္ဓာမှာဖြစ်နေတာပဲ။ဒီများကိုပြောပြရတာမှမဟုတ်ဘူး။ကိုယ်ကိုသိရတာ။ဘာလို့နာမည်တက်။ဘာမှနာမည်တက်ဖို့မလိုဘူး။တရားပဲကြည့်လိုက်ပြီး။လေးလေးနဲ့လွယ်လွယ်လေးပဲ။ကိုယ်ခန္ဓာမှာတနည်းအားမှဖြစ်နေတာပုံနေတာကိုအာယုံဖြစ်နေခံစားပြီးတော့သိနေတယ်။သူ့နာမည်ခေါ်ရမလို့။နာမည်မခေါ်လိုက်တော့ဘူးကြည့်ရပါဘူး။ဟုတ်ခေါ်လာပဲပြုတ်ပြီးသားပါဘူး။ခေါင်းကြီးရမလို့တော့ဘူး။အဲ့တော့ step ကမများတော့ဘူးနော်။ step ကအလုပ်နှစ်ခုမလုပ်တော့ဘူးနော်။တစ်ခုတည်းလုပ်ရတာ။တစ်ခုတည်းလုပ်ရင်အဖြစ်မျိုးလုံးဖြစ်ပြီးမများလည်းဖြစ်တယ်။နှစ်ခုလုပ်လို့ရှိရင် step ကတရားများတယ်။နည်းနည်းတော့ step မှာ agitation ရှိတယ်။ဒါဖြစ်ပြီးရင်အထုပ်ပြုတ်လို့ဆိုရင်ဒီဟာကို experiential ပြောနေတယ်။ဟုတ်တယ်။ဒါပေမဲ့တစ်ခုခေါ်လိုက်ရင် step ကနည်းနည်း agitate ဖြစ်သွားတယ်။သူ့နာမည်မခေါ်ဘဲနဲ့အချင်းကြောက်ပြတ်ပြီးလို့ရှိရင်ပို့ပြီးတော့ပြီးလို့ကောင်းတယ်နော်။ဘာဖြစ်လို့နာမည်တုံးရတယ်လဲဆိုရင်လုံးဝတရားမထုတ်ဘူးတဲ့ဒီများဟာစိတ်အင်မတန်ပြန့်ကျက်တယ်နော်ကိုယ့်အကူဘယ်လောက်ပြန့်နေလဲဆိုတာပြောဖို့တောင်မလွယ်ဘူးအာယုန်တစ်ခုမှာနားစက်ကတော့စိတ်ကလေးနေဖို့မလွယ်ဘူးအာယုန်မှာစိတ်ကိုထားလိုက်ရင်တစ်ချက်တည်းနှစ်ခုရောက်သွားတာနော်အဲ့လိုမလွယ်တဲ့ခါမှာလွယ်အောင်ဆိုပြီးတော့နာမည်ခေါ်ခိုင်းတာနော်အစမှာတော့ဒါလွယ်အောင်ဆိုပြီးခေါ်ခိုင်းလိုက်တာနော်စိတ်ကလေးဒီမှာထားနာမည်လေးနဲ့လိုက်ဆိုပြီးနေသူကသဘောကဒီအောင်မှာစိတ်ကိုထက်တာထက်တာပြန်ပို့နေတာပဲတခြားရောက်တဲ့ရောက်တဲ့ပြန်ပို့တယ်မရောက်တဲ့ကမှပြန်ပို့တယ်နော်အဲ့တော့အရင်ကမှတင်းတက်တဲ့သဘောလို့ဆိုနေတာပဲဝိတက်ရဲ့သဘောပဲဝိတက်ဆိုတာကကြံစီပြုတ်တဲ့သဘောတည်းကိုပြောတာပေါ့ဒီအောင်ရဲ့သဘောလေးကိုစိတ်ထဲကပြောင်းမသွားအောင်မကြမ်းကြက်ပြန်ပြန်ဖော်ပေးတာကဝိတက်လို့ခေါ်တာဒါမှမဟုတ်ရင်စိတ်ကတခြားကိုရောက်သွားမှဆိုလို့ဆက်ခါတယ်လေပြုမှပြန်ပြန်ပြန်ပြန်ကျင်သေးနေတဲ့သဘောကိုဝိတက်လို့ခေါ်တယ်နော်အဲ့ဒါကိုလည်းပဲစကားမဆိုဘဲနဲ့ကျင်သေးထားလဲရတာပါနော်စကားလုံးဆိုမှရင်ဟုတ်ပါဘူးအဲ့စကားလုံးမဆိုဘဲနဲ့တိတ်တိတ်ကြည့်ရတဲ့ဆံမှာကြည့်ရတဲ့အာရုံရဲ့သဘာဝကပို့ပြီးတော့ထင်ရှားတယ်ကြည့်လို့ပိုကောင်းတယ်တစ်ဆက်ထည့်ကြည့်လို့ရတယ်စကားလုံးဆိုလိုက်ရင်ဈာမပြတ်ကလေးဖြစ်သွားတယ်သူ့ကို interrupt နေတယ်ကြည့်တဲ့ process က interrupt ဖြစ်သွားတော့ဒီ naming labeling ဟာဈာမလာတော့ခိုးလိုက်တယ်နော်ဒါကိုကုသိုလ်ကကုသိုလ်ချက်ကြည့်အဲဒီတစ်ခုကိုပြနေရကအဲ့ဒီအယုံကိုနာမည်ခေါ်လိုက်ရင်စိတ်ထဲမှာနာမည်ခေါ်ကံကြီးရပေါ်လာနာမည်ခေါ်တဲ့အလုပ်ကြီးကိုလုပ်လိုက်တယ်စိတ်ကသူ့ကိုမခေါ်ဘဲနဲ့ပြီးပါအဲ့ဒါကပိုးပြီးဖြစ်ရောက်ပါတယ်အစမှတော့နည်းနည်းခက်တယ်လို့ပဲတို့တော့ဒီထက်မှာတော်တော်များများတရားအထုတ်ပြုတဲ့သူဖြစ်နေတော့ beginner စီမဟုတ်ပါဘူးနော်တရက်လောက်နာမည်ခေါ်တဲ့အကျင့်ကြီးလုပ်တဲ့ဆိုရင်ထားပါတော့နော်နောက်တရက်ကြာရင်ခေါ်လို့မကောင်းတော့ဘူးအကျင့်ပါသွားလိမ့်မယ်အခုဒီမှာရှိတဲ့တရားတရက်နဲ့မကောင်းကြာမှပြီးအဆင်ပြေတယ်ဒါကြောင့်နာမည်ခေါ်တဲ့အကျင့်ကိုလုံးဝမတုံးပါနဲ့တုံးနေတဲ့လူဆိုရင်တော့မတုံးလည်းလို့ပြောချင်တာနော်မတုံးတဲ့လူဆိုရင်တော့ လို့ရတော့မလို့တော့ပါဘူးအဲဘယ်လိုအာယုံမျိုးကိုကိုယ်ပဲဖြစ်ဖြစ်ခန္ဓာကိုယ်မှာဖြစ်နေတဲ့ခုခုကိုတဏှာကနေစပြီးတော့ဖြစ်လိုက်ပါအစမှာတော့တဏှာကနေစမှာရနော်အားလုံးကိုတကယ်နဲ့ခြုံပြီးတော့သိဖို့ဆိုတာအစမှာဖြစ်နေတယ်တတိအာမ်တဲ့နေတမရိယာမိတဲ့နေတယ်အဲကြောင့်တဏှာဥမ္မာနာရိဝါနေစရင်စမှာရတယ်တော့မဟုတ်လက်နှစ်ဖက်ကိုဖြတ်ပြီးတော့ထားတဲ့နေရာမှာဖြစ်တဲ့အာယုံသဘောလေးရှိတယ်ဒီနေရာနေစလိုက်ရတယ်အကျိုးအဲ့ဒီလက်နက်ပဲထပ်ထားတဲ့နေရာမှာဖြည့်နေတဲ့အာရုံကိုသိနေရတယ်တဖြည်းဖြည်းချင်းမှရှိနေတဲ့ sensation တွေသိလာတယ် vibration တွေသိလာတယ် pulse တွေသိလာတယ်ဒီကနေတဖြည်းဖြည်းကြားရတာပိုးပြတ်တင်လို့တဲ့ဒီအပူဓာတ်ကလေးရဲ့ဒီစောရဲ့တမှုနဲ့တချင်းချင်းဖြစ်နေတဲ့ဘောလေးကိုသိလာတယ်ဒီလိုသိနေကြည့်ရရင်တတိတမလေးကောင်းလာတဲ့ခါမှာတကူလုံးကိုပြန်သွားတယ်အဲ့ဒီသိတဲ့ဘောကတကူလုံးမှဖြစ်နေရဘူးသိနေတော့လာတယ်အလုံးလုံးသိသွားတယ်ဒီကြားတဲ့ကအတူလေးပေါ်လာလို့ရှိရင်အဲ့ဒီအသေးလေးကိုကြည့်လိုက်တယ်ကြည့်အသေးကမပေါ်ရမနေဘူးနော်အများအားဖြင့်တွေးတဲ့အချိန်ကပါနေတာဆိုတော့ဒီတွေးမှာပဲတွေးတာကလည်းစိတ်မပြည့်ဘူးစိတ်မနစ်ဘူးလို့တချို့ကခဏခဏပြောတယ်တရားဖို့တော့မကောင်းဘူးပြန်ရတယ်အသေးတွေကခဏခဏပေါ်နေတယ်အဲ့ဒီအသေးတွေပေါ်တိုင်းပေါ်တိုင်းကတကယ်သိနေဆိုရင်ရတဲ့အကျိုးမျိုးနော်အဲ့ဒီသိတာအားကောင်းလာလို့ရှိရင်အသေးကတစ်ခေတ်လေးနည်းသွားတယ်အသေးက slow motion ဖြစ်သွားတယ်နော်အဲ့ဒီ slow motion ဖြစ်သွားတဲ့ခါမှာအဲ့ဒီအသေးလေးကိုကြည့်ရတဲ့ခါမှာပုံပြစိတ်ဝင်စားစရာကောင်းလာတယ်။စိတ်ထဲမှာစကားပြောတယ်ဆိုတော့တလုံးချင်းတလုံးချင်းတလုံးချင်းတွားတယ်။စိတ်ဝင်စားမှုကောင်းလာတယ်။အဲ့ဒီအသေးလေးမှာ image နဲ့ရှိတယ်နော်။တစ်ခုခုအကြောင်းပြေးခြင်းနဲ့အဲ့ဒီအကြောင်းနဲ့ပတ်သက်တဲ့ပုံပန်းတရားမျိုးကစိတ်ထဲမှာရေးပြေးပြီးပေါ်လာတယ်။အဲ့ဒီကောင်းလာရင်အဲ့ဒီ image ကိုလည်းမြင်တယ်နော်။သူပြောနေတဲ့စကားလုံးသူရဲ့ sound ကိုလည်းကြားရတယ်။အဲ့ဒီအသေးလေးမှာပါလာတဲ့ image ကိုလည်းမြင်ရတယ်နော်။အဲ့တော့တွေးတယ်ဆိုတာကိုသိတဲ့ခါမှာအပေါ်ယံလေးရှက်ပြီးတွေးတယ်လို့သိုံနေမရဘူးတွေးတယ်ဆိုတဲ့စကားလုံးကိုလည်းသုံးဖို့မလိုဘူးအဲ့ဒီတွေးတဲ့ခါမှာဖြစ်ပေါ်နေတဲ့ process လေးကိုတိတိကျကျစိတ်ဝင်စားတော့သိကြည့်ခါမှာလောကမှာစိတ်ဝင်စားစရာအကောင်းဆုံးဟာဒီအမှတ်တန်စိတ်ဝင်စားစရာတော့အမှတ်တန်နည်းနည်းကျကျဒီလောကလုံးလောက်တော့ဆံပြနေတာအတွေ့အကြုံပဲနော်အဲ့တော့ဘယ်လိုအပြင်းမျိုးပဲဖြစ်ဖြစ်လိုချင်တာနဲ့ပတ်သက်တဲ့ဒီလိုဖြစ်ဖြစ်မကြည့်ရတာနဲ့ပတ်သက်တဲ့ဒီလိုဖြစ်ဖြစ်ပေါ်လာတဲ့အသေးကိုတိတိကျကျကြည့်ပါသူ့ရဲ့ nature ကိုသိဖို့ကိုရင်းကြည့်တယ်တချို့ကတမာရီကိုအားပေးတဲ့သဘောနဲ့အသေးကြီးဝင်လာရင်ချက်ချင်းဖြတ်လိုက်နော်အစမှာတော့ဖြတ်ချင်းဖြတ်ပေါ်လေနော်သို့တော့နောက်ပိုင်းကျရင်တော့ဒီအသေးရဲ့သဘာဝကိုပဲရင်းအောင်သိချင်ကြည့်ပါသူ့ကိုသိဖို့ကပိုတောင်အရေးကြီးတယ်နော်အန္တစိတ်ဝင်စားကြအောင်လေအန္တအရာကြီးတဲ့အမျိုးမျိုးခြေလေတဲ့အမျိုးမျိုးလက်မှုတ်တဲ့နောက်ဆုံးတရားထုလို့မကောင်းအောင်လည်းဒီဘက်လောက်တက်ကောင်းအောင်လည်းဒီဘက်လောက်တက်နော်သူကမြင်ရတိုင်းမှဝင်လို့ချင်တယ်။အဲသူ့တဘာဝကိုအရင်ဆုံးမြင်အောင်ကြည့်ဖို့လိုတယ်။တွေးတယ်ဆိုတာဘာကိုလောက်တာလဲ။တွေးတဲ့အခါမှာစိတ်ထဲမှာဘာတွေဖြစ်နေလဲ။အဲ့တော့ဝန်သားဆရာကိုကြည့်လိုက်တွေးတယ်ဆိုရင်စိတ်ထဲမှာဒီချက်ကြည့်လိုက်တာဒီစိတ်ထဲကစကားတွေပြောနော်သဘောတွေကြားတယ်။အဲ့ဒီဝန်သားဆရာအကြောင်းပစ္စည်းဝတ္ထုဖြစ်ခြင်းဖြစ်နေလူကြီးဖြစ်ခြင်းနဲ့တခြားကိစ္စတစ်ခုဖြစ်ခြင်းဖြစ်နေနော်။အဲ့ဒီကိစ္စကိုလည်းစိတ်ထဲမှာကြည့်ပေါ်ထားတယ်နော်။အဲ့ဒီဝန်တာတဲ့ feeling မျိုးလည်းကြည့်လိုက်ပါအဲ့ဒီအပြင်းထဲမှာဝန်တာစရာကြည့်လိုက်ခါမှာဝန်တာတဲ့ feeling လေးပါနေတယ်စိတ်ထဲမှာတောမနတာဖြစ်တယ်နော်ဝမ်းမြောက်တဲ့စိတ်ကလေးကမြူးနေတယ်ဒီကကြည့်လိုက်စိတ်ကလေးကမြူးနေကျဉ်းရတယ်သဘောတွေကျတယ်ငါလိုချင်တာလေးရတော့ငါသိချင်တာလေးကဖြစ်ရတော့ဘုံမင်းလည်းငါလိုချင်တာလေးရအောင်ဘယ်လိုလုပ်ရပါမလဲဒီလိုလေးကြည့်ရင်တည်တယ်နော်အဲ့ဒီကြည့်တာလေးတစ်ချက်ကြည့်ဒီကြည့်နေတယ်စကားတလုံးချင်းတလုံးချင်းဒီချမ်းမြင်လို့တွေးတာနဲ့စကားပြောတာနဲ့ကတော့ဆက်ချင်းသိမကွာလားနော်ဘာကွာလဲဆိုတော့စကားပြောတာကဘဇက်ကအတန်ထွက်တယ်တွေးတာကဘဇက်ကအတန်မထွက်တာတခုတည်းကွာဘဇက်ကအတန်ထွက်တာနော်စိတ်ထဲမှာတော့အတန်ထွက်တယ်အဲ့ဒါကိုပြောမှုရလို့ကြည့်မှုရလို့ဒီချသိတယ်စိတ်ထဲမှာစကားပြောနေလို့ပဲကြားနေရတယ်ကိုယ်အတန်ကြီးကိုပြန်ကြားနေရတယ်စိတ်ထဲမှာဒေါသပစ္စည်းရရှိလို့ဒေါသကြီးနဲ့ပြောနေတယ်ဆိုဒေါသအတိုင်းကြီးပြေပြေကြီးကြရတယ်သူ့ရဲ့တုံးတော့သူ့ရဲ့ volume တော့အထက်မှာရှိနော်အဲ့တော့ဒီချက်နှမ်းဆောင်ပါစိတ်ထဲမှာအတန်ပြေပြေကြီးနဲ့ဒေါနဲ့မောနဲ့ပြောနေတာအဲ့ဒီမှာဟာအမှုရပါပါနေမျက်နှာအမှုရလက်ဟန်ချင်းအကုန်လုံးပါတယ်အဲ့ဒါသိချင်ကြည့်ပါဒေါသဖြစ်နေတယ်ဒေါသရဲ့ feeling လေးကြည့်လိုက်ပါဒေါမနတောက်ဝင်တာစိတ်ထဲမှာမခံမရနိုင်ဖြစ်နေတယ်နော်စိတ်ရဲ့ပင်မနဲ့ဒေါသကြောင့်ဖြစ်ပေါ်လာတဲ့ဆင်းရဲမှုပင်မမှုခံရနေဖြစ်နေတဲ့သဘောကိုဝိညာဉ်သဘောနဲ့လည်းပြည့်တိချာကြည့်ပါအထက်မှာစကားပြောနေတာကြည့်ပါအမှုရာတွေတိချာကြည့်လိုက်ပါတကယ်မြင်လို့ရှိရင် ကြက်သွားတယ်နော်နောက်ထပ်ပေါ်လာနောက်ထပ်ပြန်ကြည့်ရုံနဲ့ရှိတယ်သူ့ကိုပဲစိတ်ဝင်စားနေလို့ဆိုတယ်သူ့ကိုသိနေတဲ့တရားထုတ်တာပါပဲအဲ့တချို့ကပြောတယ်တချို့ကတရားထုတ်တယ်ကောင်မှာကိုတို့ဒီလိုအလုံးပေါ်လေခင်ဗျာလောဘတွေကသိ냐ပါလေဒီလောဘတွေကိုဖြတ်နိုင်မှတရားထုတ်လို့ဖြစ်မှာပါဒီလိုပြောကြတယ်နော်လောဘကိုဖြတ်နိုင်မှတရားထုတ်လို့ဖြစ်မှာပါဆိုရင်တော့တရားထုတ်လို့ဘယ်တော့မှဖြစ
လူလိုပြတ်ပြရအကြောင်းမရှိဘူးနော်သူ့ကိုတည်ရင်တည်ရင်လည်းအဲ့ဒီအားကောင်းလာတဲ့ခါအဲ့ဒီညာရင်းကျက်လာတဲ့ခါမှာတဖြည်းဖြည်းကြောက်ပြီးအားနေအားနေသွားတာပါနော်အဲ့တော့သူ့ရဲ့သဘာဝကိုသိဖို့ကအန္တရာယ်ကြီးပါလေလောကမှာလောဘဒေါသဆိုတာအရာအကျယ်ဆုံးရာကြီးပဲနော်အဓိကကျတာသူတို့နှစ်ခုပဲဖြည့်ပြောလိုက်ရမယ်ဆိုရင်တော့မာနဣတ္တမစ္စရိယဩဒိသကုက္ကုသဝိသုကိသာအများကြီးရှိတယ်တိတ်အရာကျယ်တယ်ဒီလိုဖြစ်နေတာတစ်ခုမဖြစ်မနေနောက်တစ်ခုဖြစ်တယ်။လောဘဖြစ်နေဖြစ်မဖြစ်ရင်ဒေါသဖြစ်တယ်။ဒုမွေမာနဖြစ်နေဒုမွေမနာလိုမှုတွေဖြစ်နေဖြစ်တယ်။ဒုမွေဟုတ်မဟုတ်ပါမလားဆိုတဲ့တန်တရားတွေဖြစ်နေတယ်။ဒုမွေဖြစ်ခဲ့ပြီးတဲ့ကိစ္စတွေပြန်ပြေးပြီးတော့စိတ်မကောင်းဖြစ်နေတယ်။တစ်ခုမဟုတ်တစ်ခုတလဲစီဖြစ်နေတာနော်။ဒီလိုဖြစ်နေတဲ့အခါမှာသိချာကြည့်ပါ။ချက်ချင်းဖြောက်ပြီးဆိုမကြိုးစားပါနဲ့နော်။စိတ်ဝင်စားတော့သိချာကြည့်ပါ။ကြည့်လို့ရှိရင်တို့ရဲ့အတူတူပါလာတဲ့အဲ့ဒီစင်းရတဲ့ဘောပင်မတဲ့ဘောလည်းမြင်ရလိမ့်မယ်တိချက်ကအဲ့ဒီစင်းရတဲ့ဘောပင်မတဲ့ဘောမြင်လာလို့ရှိရင်သူကြကြလက်မခံနိုင်တော့ဘူးဉာဏ်ပြီးသွားတယ်သူတို့ကအသိဉာဏ်လာလို့ရှိရင်သူတို့ဖြစ်မြင်လာလိမ့်မယ်နော်ဖြစ်တဲ့အချိန်လည်းနည်းလာမယ်ဖြစ်တဲ့အခါမှာဟိုသူရဲ့ intensity လည်းနည်းသွားလိမ့်မယ်နော်သူရဲ့အင်အားလည်းသွားလိမ့်မယ်အရင်တော့ကမသိတဲ့အခါမှာတခါလောဘဖြစ်ပြီးဒေါသဖြစ်ပြီးဖြစ်နေလို့ရှိရင်နိုင်ပေါင်းများစွာကြာခြင်းနဲ့ကြာတယ်။တတိယအဲ့လိုကြည့်နေလို့ရှိရင်ဖြစ်လာတဲ့အခါမှာတိလိုက်ရင်သူကမနစ်ပိုင်းတော့ပဲကြာတယ်။တတိပုတ်ကောင်းလာရင်စက္ကန့်ပိုင်းတော့ပဲကြာတယ်။ပြီးသွားတယ်။ဒီချက်ဒီတတိပုတ်ကောင်းလာရင်ဖြစ်မှန်တိလိုက်တယ်နဲ့မရှိတော့ဘူး။အဲ့လိုဖြစ်သွားတာနော်။အဲ့တော့လောဘဒေါသဖြစ်တဲ့အခါမှာအင်တန်ပင်မန်းတယ်ဆိုတာကိုကိုယ်တို့ဖြစ်အောင်အဲ့ဒါကိုဖြစ်တိုင်းဖြစ်တိုင်းတိကျကြည့်နေပါ။တော်တော်ပင်မန်းပါလေ။ကျန်တာတည်းအင်းင်းဒီကနေ့လေးရရင်ချမ်းသာမယ်ဖြစ်ချင်တာလေးဖြစ်ရရင်ချမ်းသာမယ်လို့ထင်တာနော်တောက်ဖို့နေရတဲ့တော့လုပ်တင်တာလေးလုပ်နေရမှာပါတို့တော့လိုချင်တာရတိုင်းချမ်းသာမယ်လို့ထင်နေတော့မှားတယ်အဲ့ဒါမိမိစိတ်ကမိမိကိုလက်ခံတာပဲငါလိုချင်တာလေးအကုန်လုံးရရင်ချမ်းသာမယ်လို့ထင်နေတယ်ငါဖြစ်ချင်တာလေးအကုန်လုံးဖြစ်ရရင်ချမ်းသာမယ်လို့ထင်နေတာပဲအဲ့ဒါဟာစိတ်ရဲ့လက်စားမှုပဲနော်အဲ့တော့လောကသဘာဝလိုချင်တာအကုန်လုံးနဲ့တော့မမရဘူးဖြစ်ချင်တာအကုန်လုံးလည်းဘယ်တော့မှဖြစ်မှာမဟုတ်ဘူးဒီဖြစ်နေတဲ့အများကြီးတွေကနည်းနည်းတော့လောက်ဖြစ်တယ်ဖြစ်လာတဲ့ကိစ္စကလည်းစိတ်တိုင်းကြဖြစ်မှာမဟုတ်ဘူးဘာသာမှာစိတ်တိုင်းကြဆိုတာရှိကုန်ရှိဘူးစိတ်တိုင်းဆိုတာဘယ်တော့မှမကြောက်စိတ်ဆိုတာစိတ်တိုင်းကြဖြစ်လာတော့မှဒီအရာကိုစိတ်တိုင်းကြသူ့လက်ချက်ကအဲ့လိုပဲနော်ဒီမကျင်တတ်ခြင်းဆိုတဲ့သဘောကစိတ်ရဲ့သဘောပါပဲစိတ်တိုင်းကြဖြစ်လာတဲ့ဒီစိတ်တိုင်းကြမှာမဟုတ်ဘူးနော်အဲ့တော့သူ့ရဲ့သဘာဝကိုဒီလိုကြည့်ကြည့်ပြီးတိလာတဲ့အချိန်ကဘယ်အမှန်တန်အဲ့ဒီကနည်းနည်းလေးဖြစ်လာပြီဘဝရဲ့လမ်းကြောင်းကနည်းနည်းကျောင်းသွားနေတယ်ဘဝမှာပိုးပြီးတော့သူကလေးလေးနဲ့စဉ်းစားကြည့်လို့တော့မှာနော်လောဘဒေါသအကြောင်းကိုသိတဲ့အချိန်ကဘယ်ဉာဏ်ပညာတော်တော်ရှိတဲ့ပုဂ္ဂိုလ်ဉာဏ်ပညာအင်းတိုင်းရင်းကျက်တဲ့ပုဂ္ဂိုလ်ဖြစ်သွားတယ်တော်တော်ကိုမချွတ်ဖြစ်သွားတယ်အဲ့လူတွေကဘာလို့မချွတ်မဖြစ်ကြလဲဆိုတော့လောဘရဲ့လွှမ်းမှုမှုခံနေရလို့ဒေါသရဲ့လွှမ်းမှုမှုခံနေရလို့မချွတ်မဖြစ်တာမရင်းကျက်တာစိတ်ကလေးတန်တယ်တစ်ဖက်သက်တန်တယ်စိတ်ကူးရင်တန်တယ်တို့နှစ်ခုတိကြတဲ့ရှင်ကိုပဲတို့အလိုလိုလိုက်တော့ဘူးတို့ရဲ့သွားမှုမှုကနေတက်တာရရပြီတို့ပြောက်မသွားသေးတော့မှနော်လုံးဝအပြီးတိုင်ချုံငိမ့်မသွားသေးရင်တော့မှတို့ရဲ့ influence ကအများကြီးနေသွားပြီဟုတ်ပြီလိုက်တဲ့ရှင်ကိုပဲတဏှာလောက်ဖြစ်ရတဲ့လောဘဒေါသမာနဣဿာမစ္စရိယရဲ့ပူလောင်မှုဟာဒိဋ္ဌိစက္ကလောင်နဲ့ပြည်သွားတယ်အဲ့ဒါဆိုရင်ဘယ်လောက်တက်တာနေလဲ percentage နဲ့ပြောမှာ 99% တက်တာနော်သူတို့ကြောင့်ပင်မနာစိတ်ပင်မနဲ့သူကလောဘကြောင့်စိတ်ပင်မနဲ့ဒေါသကြောင့်စိတ်ပင်မနဲ့မာနကြောင့်စိတ်အမတန်ပင်မနဲ့ကိုယ့်ရဲ့ပညာသာသွားပြီးတိတိတိတိအဲ့လိုမပြောတော့နော်ဘယ်မှာနေတည်ပူတော်ဆိုးလေးတယ်ကိုရမယ့်အခွင့်အရေးမျိုးကိုရမရဘူးနဲ့ပညာရသွားပြီအမတန်စိတ်ဆင်းနေတယ်နော်ဒီမာနကဘယ်တော့ကြောင့်လိုက်တော့ရှင်ပြန်လဲဆိုရင်ရုပ်ရည်ရည်အောင်ကောင်းမယ်နော်တပ်ပြီးရှင်တပ်ပြီးချင်းပြန်လိုက်တာပဲမတ်သားပူတော်တယ်ငါသမီးရပူတော်တယ်ဘုဒ္ဓသမီးတဲ့ငါသားသမီးရပူတော်တယ်မတော်လို့ရှိရင်မင်းတို့ကညနေကောင်းနော်မင်းတို့ညနေဦးမှာစိတ်ဆင်းရဲနေတာ ဒီလိုပြင်ရတဲ့ပုံအောင်မလုပ်လို့အခုကမှသိစင်းနေတာဒီသတိမျိုးမပြန်ကြည့်နေနော်အဲ့လိုပဲလူများချင်းဆက်လက်လို့ပဲငါရောက်ကြရပြီဒီဘလို့တော်တာနောက်မိမကဘလို့တော်တာနောက်ဆုံးဘလောက်ထိအောင်ပြန်နေသလားနေထိုင်မကောင်းဖြစ်လာရင်တော့မှငါယောဂါကဘမပြတ်စင်းနေမပြောင်းငါယောဂါအစ်နံပြင်းနေဂျာမနီကလာတဲ့စင်းနေမှရငါယောဂါကတောင်းတောင်းချောင်းပြလို့မရဘူးဘယ်နိုင်ငံကလာတဲ့ပါတီကိုပြရမှာဖြစ်မှာနော်ပြောလိုက်ရင်တော့မှဘာဖြစ်လို့နေမကောင်းဘလို့ဖြစ်လားဘယ်ပြောင်းလဲပြရလားဟိုငါကပါရမီကြီးနဲ့ပြရတယ်ယောဂါချင်းတော့ပြန်လိုက်သေးတယ်နော်လူစိတ်ကအဲ့ဒါလောက်ထိအောင်ပြန်နေတယ်ယောဂါဖြစ်တဲ့ကောင်မှငါတောင်းတောင်းဆင်အောင်ပြတာတောင်းတောင်းဆေးဘူးမတော့နော်နိုင်ငံကြားလာတဲ့စီးနဲ့ဒီနိုင်ငံကြားကနေပါရမီနဲ့မှာတောင်းတောင်းဆင်အောင်နဲ့ပျောက်သွားရင်ကိုပဲတိတ်မကြိုက်ချင်ဘူးသိရတယ်ကောင်အဲ့ဒီအင်တန်ဆန်းကျဲနော်တရားထုတ်ရင်တော့မှမေရိတာဆိုတာပြန်ပြန်အင်မတန်ဆန်းကျေတဲ့စိတ်တွေတော်တော်ကိုပြန်ပြန် compare လုပ်ချင်တဲ့ဝါဒနာအင်တန်ရှိတဲ့စိတ်ကနော် compare လုပ်တာမှန်တာပဲမာနကိုအစ်တဲ့ပြန်တဲ့နေမှာအချို့ကထောင်သွားခြင်းလို့သိတဲ့ပြန်တယ်နော်ထောင်သွားခြင်းတက်တက်မဟုတ်ပါဘူးဒီနဲ့ငါနဲ့အတူတူပဲလို့ compare လုပ်လဲမာနပဲသူတို့ကငါ့ထက်တာသွားပြီငါတို့ကတော့နှိမ့်ကြတယ်ဆိုရင်ဒါလည်းမာနပဲဘယ်လိုနည်းနဲ့ဖြစ်ဖြစ်မိမိနဲ့ဒီတစ်ခါဖြစ်ဖြစ်မိမိပစ္စည်းနဲ့ဒီတစ်ခါပစ္စည်းဖြစ်ဖြစ်မိမိနဲ့ပတ်သက်နေတာတစ်ခုခုဘူးဒီတစ်ခါနဲ့ပတ်သက်နေတာတစ်ခုခုနဲ့တနည်းနည်းနဲ့နှိုင်းရှင်လိုက်တာဟာမာနပဲ compare လုပ်တာဟာမာနပဲဟောတကယ်အတိအကျရင်းချက်သွားတယ်လားဒီလို compare မလုပ်တော့ဘူးကိုလုံးနေတာလုပ်တယ်ကြောက်ကုန်နေရတာပဲဘယ်သူမှဘာနဲ့ဘာဖြစ်တယ်ဆိုတာသိစိတ်တယ်မရှိပါဘူးဒါမလို့တော့ဟောအဲ့လို compare လုပ်နေရတာကအမတန်ပင်ပန်းပါလေကိုယ်စိတ်ထဲမှာတတိထားကြည့်တာမှာတနည်းတနည်းဘယ်လောက် compare လုပ်နေလဲကိုမင်းနဲ့နိုင်တယ်ဒီနေ့နိုင်တယ်ငါတို့ကကမော်ဒယ်နံပါတ်ဘလောက်ခုဘက်ကကနံပါတ်ဘလောက်ဟာဟိုကပုံကမော်ဒယ်ပူကောင်းတယ်အဲ့ဒီမှာကွန်ပျူတာတွေပါတယ်ဒီမှာအီလက်ထရောနစ်အစ်ဂနီရှင်တွေပါနေတယ်စိတ်မချမ်းသာတော့ဒီသားကိုရောင်းပြီးခုကားမျိုးဝင်မှဖြစ်ဘလောက်စိတ်ပင်ပန်းတယ်လဲနော်နေရှိတယ်နဲ့ compare လုပ်တယ်နေရှိတယ်နဲ့ compare လုပ်တယ်ဒါရီအမြောင်ကြည့်သားမှာကိုယ့်ကိုနှိမ့်ဆက်တာဒီသွားမဟုတ်ဘူးနော်ကိုယ့်ကိုနှိမ့်ဆက်တာကိုယ့်စိတ်ပဲအဲ့တော့ဒီချက်လေးနည်းနည်းသဘောပေါက်ဖို့ငါ့ကိုသိသိအောင်လုပ်တာငါ့စိတ်ပဲဒီကောင်မဟုတ်ဘူးငါ့မှာစားစရာလည်းရှိတယ်ဝတ်စရာလည်းရှိတယ်နေစရာလည်းရှိတယ်ငါဘာလို့သိသိရင်လဲစားစရာမရှိလို့သိသိရင်ဆိုတော့နားလည်နိုင်ပါလေနော်စားစရာမှမရှိဘူးငါ့နေပြီသိသိရမှာပဲနော်ဝတ်စရာမရှိသိသိရင်ဒါလည်းနားလည်နိုင်ပါလေဝတ်စရာမှမရှိဘူးရာဒီဥဒိအနိုင်အေးတယ်နော်တနာစရာဒုက္ခအကြည့်ကြေရမယ်နေစရာမရှိဘူးနော်အဲ့ဒီလိုဒီမှာဆက်ပြီးတော့ဘုံလို့လို့ပြောအဲ့ဒီအောင်မှာမုတ်ခုနေရတယ်ဆိုရင်တနာစရာပဲဒါလည်းဒီစိတ်ရှင်းရနေတယ်နေရာမှမရှိဘူးနော်မားလည်းမင်းမလေးနော်ဒါတောင်မှအဲ့ဒီလူကအင်မတန်အညံ့ကြီးကြီးကြီးကျက်တယ်ဆိုရင်ကိုယ်ပင်ဆင်းရတယ်လည်းဒီစိတ်မဆင်းရနိုင်ဘူးပါပဲနော်ကိုယ်ဆင်းရဒီစိတ်မဆင်းရနိုင်ဘူးရသေးတယ်သို့တော့ဒီလိုမများမှာစားစရာတွေအများကြီးရှိပါတယ်ဝတ်စရာတွေအများကြီးရှိတယ်နော်နေစရာကောင်းကောင်းမမရှိတယ်ဒါနဲ့စိတ်မချမ်းသာဘူးဘာဖြစ်လို့ဒီကနှိမ့်ဆက်နေတာလေကိုယ်စိတ်ကကိုယ်နှိမ့်ဆက်နေတာနော်အဲစိတ်ချမ်းသာခြင်းစိတ်ကြောင့်ကတိမှဖြစ်နေတယ်ဒီနှိမ့်ဆက်နေတာကြီးမပြောက်ခင်မှာနှိမ့်ဆက်နေမှန်းကိုအသိစိတ်ကြည့်ဘူးဘယ်လောက်ဖြစ်အောင်အမှုစိတ်အသေးစိတ်ကြီးနှိမ့်ဆက်တယ်ဆိုတော့ကြည့်ဘူးသိဘူးစိတ်ဝင်စားမရှိဘူးနော်ဒါကြောင့်ခဏခဏကိုယ်သက်သာရေးတစ်ခုရှိတယ် When you understand mind you are not at its mercy.စိတ်ကိုသိရင်စိတ်ရဲ့ငြမမှုခြေလမ်းနှိမ့်ဆက်မှုမခံရတော့ဘူးနော်စိတ်ကိုမသိရင်ဒီသွားမိုးတဲ့မြတ်ခြေလမ်းတဲ့မြတ်နှိမ့်ဆက်တဲ့မြတ်ကိုခံရမှာအေကံမုတ်ချပဲခံပြီးတော့ဒါပဲနော်တေတူတိအောင်နှိမ့်ဆက်မှာ last moment ကြီးအောင်နှိမ့်ဆက်မှာပဲဒီကတော့အဲသူ last moment ကြီးအောင်နှိမ့်ဆက်နေအောင်ဆိုရင်သူ့တဘာဝကိုတင်းချေချာကြည့်ဖို့အင်မတန်လိုပြီနော်အင်မတန်ရေးကြည့်နေနေတော့နေတတ်ရင်သိချမ်းတာမယ်သိချားတတ်ရင်သိချမ်းတာမယ်အတိညာနဲ့နေတတ်လို့ရှိရင်အမြင့်ကတာရရတော့သူ့ရဲ့တဘာဝကိုသိချမ်းမြင်အောင်ကြည့်ပါသိချမ်းတာကိုဘာလုပ်ရမလဲဒီတခြားဟာလည်းရှာကြံလုပ်နေတယ်နော်ဘယ်ဟာမှတကယ်နဲ့နဲ့အတွင်းကြကြသိချမ်းတာမှမပြီးနိုင်ဘူးဘယ်ဟာရရခဏပဲနောက်တစ်ခုအချိန်မပြေညာဘူးဖြစ်ပြန်ပြီနောက်တစ်ခုအချိန်မပြေဖြစ်ပြန်ပြီအချိန်ပြေတော့ရင်ခဏလေးသိချမ်းတာလေနောက်တစ်ခုအချိန်မပြေဖြစ်ပြန်ပြီဒီလိုအချိန်မပြေမှုဆိုတာအမြဲတမ်းရှိနေတယ်လောကရဲ့ပုံမှန်ပဲလောကကြီးက perfect ဘာမှမဖြစ်နိုင်ဘူးဒ ဒီလိုဖြစ်နေတဲ့တဘာဝတွေကိုကိုယ်ညာနေနဲ့ကြည့်ပြီးအပြင်းညင်ကြသွားလို့ရှိရင်စိတ်ကဖြစ်တဲ့ကိစ္စကိုလိုက်တော့လျှောက်နေတော့ပြီးုံနေပဲနေုံညကြားရင်ညပြီးုံညနေပြီးသွားလို့ရသွားတယ်နော်စိတ်ကလည်းလွတ်တော့ဘူးအဲ့လိုမလို့ရှိရင်အများကြီးချမ်းသာသွားတယ်နော်အဲ့ဒါဘာဖြစ်လို့ဆင်းရဲနေလဲဒါပြုလို့လို့နော်စိတ်ကလျှောက်လို့ဆင်းရဲနေတာအဲ့စိတ်ကလျှောက်တော့နေတာကိုလိုက်ကြည့်လို့ပြုလို့လို့တိလာလို့ရှိရင်ဒီအကြိမ်တည်းနည်းနည်းနည်းနည်းသွားတယ်နော်အပြည့်စုံတိလို့ရှိရင်စိတ်ကလျှောက်လို့တော့အဲ့ဒါဒီလိုညာကိစ္စဟာ reaction ဖြစ်တော့ကနေညာနဲ့တိပြီးတော့လုပ်တဲ့ wholesome action ဖြစ်သွားတယ်နော် reaction အများဆုံးဟာဒီက unwholesome ဖြစ်တာလို့များပါတယ်နော် unskillful ဖြစ်တာလို့များပါတယ် automatic reaction ဖြစ်နေတာပေါ့နေလိုက်တဲ့ချက်ချင်း automatic reaction လာပြီသူကကြည့်လိုက်မှလဲ unwholesome reaction လာနေတယ်နော်ကြားလိုက်ရင် automatically reaction လာပြီဒါတော့ unwholesome reaction နဲ့ fear reaction နော်တခုခုထိရတယ်ပြရတယ်စားရတယ်ဖြစ်ပြီး automatic reaction လာတယ်ကြည့်လိုက် unwholesome reaction နဲ့လာနေတယ်နော်အဲ့တော့ mindfulness မှာမရှိလို့ရှိရင် automatic reaction လာမယ်အဲ့ဒီ automatic reaction ကအများဆုံးက unwholesome အဲ့ unwholesome unskillful reaction ဖြစ်နေရင်စမ်းသပ်ဖို့ကျွန်တော်လည်းလုပ်မဖြစ်ဘူးဒါကူပဲဒီလို reaction တွေဖြစ်နေတယ်။ဒါနဲ့ကျတော့ဘူး။နက်ပြီးတော့လို့ရှိရင် automatic reaction ကနည်းသွားတယ်။ဖြစ်လာရင်ချက်ချင်းပြီးတယ်။ချက်ချင်းပြောက်သွားတယ်။ဒီချက်ဒီကြာလို့ရှိရင်ဖြစ်ကုန်ဖြစ်တော့။အမှန်တန်ဖြစ်နေသွားတဲ့အခါမှာဒီ mindfulness နဲ့ပါလာတဲ့ wisdom နဲ့အတူတူသိချင်ကြည့်ပြီးတည်ပြီးတော့လုပ်လိုက်တဲ့ wholesome action ဖြစ်တယ်။ reaction မဟုတ်တော့နော်။ပြီးတော့ကြည့်တော့လုပ်လာတဲ့ wholesome action ဖြစ်သွားတယ်အဲ့လိုဖြစ်သွားလို့ရှိရင်ဘဝပူပြနေရနေရတာနေရာဖန်ဆန်းရှိသွားပြီအများကြီးတက်တာရရသွားပြီနော်ဘဝအများကြီး simple ဖြစ်လာတယ်အဲ့ဘဝတွေမှာအများကြီးရှုပ်ထွေးနေတာဘာကြောင့်လဲဆိုတော့အဲ့ဒါတွေဖြစ်နေမှာမသိလို့နော် automatic reaction တွေအများကြီးလာတယ်လောဘနဲ့ဒိဋ္ဌိနဲ့ဒေါသနဲ့ဒိဋ္ဌိနဲ့မာနနဲ့ဒိဋ္ဌိနဲ့မြတ်လူကုန်တုံးအစ္စံမစ္စရနဲ့ဒိဋ္ဌိနဲ့နော်ဒီလိုကလည်းလို့ဘယ်မှာတက်တာရရနေလားဒီတော့မှတက်တာရမြတ်နေအဲတို့ကိုတို့ဖြစ်နေရင်စိတ်ကရှုပ်ထွေးတယ်ဘဝရှုပ်ထွေးတယ်စိတ်ရှုပ်ထွေးရင်ဘဝရှုပ်ထွေးတယ်စိတ်ရှင်းရင်ဘဝလည်းရှင်းသွားတာပါပဲဘဝဆိုတာစိတ်ရဲ့ reflection ပဲအဲ့တော့ရှုပ်နေတာကိုအရင်ကြည့်ဖို့လိုတယ်ရှုပ်နေတာကိုတိတိကျကျကြည့်သွားရင်တစ်ဖြည်းဖြည်းတစ်ဖြည်းဖြည်းရှင်းရှင်းရှင်းသွားတယ်နော် automatic reaction မလာတော့ဘူး automatic reaction ကတိတ်ရှုပ်တာပါနော် mindful wholesome action ကမရှိဘူး။ဒါကြောင့် mindfulness keeps our life simple and easy လို့ဒီလိုမျိုးပြောတာပြောတယ်နော်။ဒီလိုကအန်တောင်ပြောကောင်းနေတယ်။သူပြောတဲ့စကားလေးတွေကရိုးရိုးလေးနဲ့တိတ်အတိတ်ပဲကောင်းတယ်နော်။ဒါတိရှိလို့ရှိရင်ဘဝက simple ဖြစ်မယ် easy ဖြစ်မယ်။ဒါတိမရှိလို့ရှိရင် very complicated ဖြစ်လာမယ် very hard နော်ဘဝကတကယ် boring အကြီးကြီးဖြစ်လာမယ်ဝန်တော့ဝန်တန်ကြီးပါလားမိမိနေရတော့ဖြစ်လာတယ်နော်အဲ့တော့ခန္ဓာဝန်ခန္ဓာဝန်လို့ပြောကြတယ်ခန္ဓာဝန်ကတော့ယဟန္တာဖြစ်သွားတော့မကင်းသေးဘူးနော်တိုးတော့ခန္ဓာဝန်ထက်ပိုပြီးတော့ဆင်းရဲတာကသိကြပါဦးမယ်လောဘအန္တဝန်တို့ကြည့်ဒေါသအန္တဝန်တို့ကြည့်မာနလည်းအတောကဝန်တို့ကြည့်တယ်နော်ကြံတဲ့သူ့အပေါင်းဖော်လို့အကုန်လုံးအတ္တမရှိဘူးအိုဒိဆန်ကိစ္စကဒီစီကိစ္စလေးအကုန်လုံးဟာအန္တဝန်တို့ကြည့်တယ်ဘုရားဘာလို့ဖြစ်ခွင့်ရနေတာလဲဆိုတော့ absent minded ဖြစ်နေလို့ဘုရားဖြစ်ခွင့်ရနေတာပါနော် absent minded ဖြစ်နေလို့ဘုရားတွေဖြစ်ပေါ်ရအခွင့်အရေးရနေတာဆိုတော့ဘုရားဖြစ်မှကိုသိတယ်ဆိုရင်ကိုလည်း absent minded မဖြစ်တော့ဘူးသိလိုက်တာကိုက absent minded မဖြစ်တာနော် mindful ဖြစ်သွားတာဆိုတော့ absent minded ဖြစ်တယ်နဲ့ mindful ဖြစ်တယ်နဲ့ဆန့်ကျင်တယ်နော်ဆိုတော့ mindful ဖြစ်တဲ့အချိန်မှာ absent minded မဖြစ်ဘူးနော်ဆိုတော့absent minded ဖြစ်နေတဲ့အချိန်မှာ automatically reaction တစ်ခုခုတိုက်တယ်မှာပေါ်လာရင်အဲ့ဒါကိုတိလိုက်တာကဘာ mindful ဖြစ်သွားပြီ absent minded မဟုတ်တော့ဘူးဒီလိုတိတဲ့အားကောင်းလာလို့ရှိရင်ဒီလိုတိတဲ့ frequency များလာလို့ရှိရင် automatic reaction တစ်ချိန်ချင်းနည်းသွားတယ်နော်အဲစကားကဘယ်ကနေရောက်သွားလဲဆိုတော့တရားထိုင်နေတဲ့ဆောင်မှာသူထားတဲ့အိုင်မှာစိတ်ကအများမနေဘူးဘောကဒီမှာကြီးနေတယ်နော်ကြီးတာဟာသဘာဝပဲဒါကြောင့်ရှိတယ်။ဒီတော့ ဒီလိုနဲ့စိတ်မပြတ်ပါနဲ့စိတ်မညစ်ပါနဲ့ဟမ်ဟာဒီလိုခဏခဏဝင်ကြရတယ်ဖြစ်တယ်လို့ဒီလိုမျိုးစပါနဲ့စနိုင်တယ်လို့အဲ့ဒီအကြီးလေးတွေတချို့ကြည့်လိုက်ပါသူတို့ကိုပြီးပါအင်တာအေးကြီးတယ်နော်သူတို့ကိုပြီးပြီးပို့အေးကြီးတဲ့အကြောင်းကဒီမှာပြောရတဲ့မှာအများကြီးပါသွားပြီနော်အဲ့တော့အကျိုးကိုသိရလို့ရှိရင်အဲ့ဒီအကြီးဟာတင်းချမြင်ကြရပါတယ်နော်တင်းချမမြင်သေးရင်ဒါကအမြင်တန်းတည်းနေတာသူ့ကိုတင်းချမြင်နေတဲ့နေရာတွေပြရက်သွားတယ်ရက်သွားလို့ရှိရင်ကိုယ်ကိုထားတဲ့အာရုံတွေမှာအသာလေးရပြန်ထားလိုက်ပါဒီနေ့လောက်တော့ဒီပါပဲเนาะအဲ့ဒီအာယုံမှာထားတဲ့ခါမှာလည်းပဲတိကျအာယုံနဲ့ဆိုင်အာယုံရဲ့ပဘာဝဒီနေ့မျိုးလေးတွေကြောင်းနေတဲ့ပုံကြီးတွေเนาะမြင်အောင်ကြည့်ပါအဲ့လိုပဲအသေးဝင်လာလိုက်ပြီးလိုက်ပြတ်သွားရင်ဒီနေ့မှာပြန်ထားလိုက်ညအသေးဝင်ရင်ပြန်ကြည့်ရင်ဒီနေ့ဒီနေ့မှာပြန်ထားဘယ်နဲ့ချင်းအသေးဝင်ဝင်အရင်ကြည့်ပါဘူးဒီနေ့ဝင်လာလိုက်ကြည့်ပြပါမြန်အသေးကဒီစဉ်းနေကြတယ်ထားတဲ့အာယုံရဲ့ကိုထားနေတဲ့အာယုံရဲ့တဘာဝပိုချင်ရှားလာရင်စိတ်ကအဲ့ဒီအာယုံမှာပိုပြတ်နေတာလေနော်အဲ့ဒီနေထိုင်ရင်းနဲ့အထုနေရင်းနဲ့ခန္ဓာကိုယ်ရဲ့တဘာဝဣတိယပိုတစ်ခုမှာကြာကြာနေလိုက်ရင်ရောင်းလာတယ်ပူလာတယ်နော်ကြိုက်လာတယ်ထုံလာတယ်ကျင်းလာတယ်ဒါဖြစ်လို့ဖြစ်တာရှိတဲ့တဘာဝဘာမှမဖြစ်ဘူးဘယ်သူဖြစ်ဖြစ်ဣတိယပိုတစ်ခုတည်းနဲ့ကြာကြာထိုင်ရင်ဒီလိုပဲဖြစ်တာပဲတရားမထိုင်နေဘူးလည်းပဲမလုပ်ဘဲနဲ့ထိုင်နေကြာကြာနေဖြစ်တာပါနော်ဒါကိုအထူးဆန်းလို့မိစားတယ်။တရားအထုတ်ခါမှဖြစ်ပေါ်လာတဲ့အထူးဆန်းဝေဒနာကြီးဟုတ်။အဲ့ဒီပေါ်လာတဲ့ဝေဒနာဟာရောင်းနိုင်ကြတာဆိုတော့ခန္ဓာလေးဝေဒနာပဲ။ဒီလိုပြီးခံပြီးတော့နည်းနည်းလေးကြည့်ပါနော်။ဒီပြင်းထန်လာလို့ရှိရင်စိတ်ကငိုထားတဲ့အာရုံမှနေမှာမဟုတ်တော့ဘူး။မနေလို့ရှိရင်အဲ့ဒီဝေဒနာကိုပဲဒီလိုနဲ့ပြေချာကာပြီးကြည့်နေပါနော်။နည်းနည်းလေးသိရှိဖို့လိုတယ်။ဘုရားဘာဝကဒုက္ခဝိညာဉ်တစ်ခုဖြစ်လာရင်ချက်ချင်းနဲ့အဲဒီဒုက္ခဝိညာဉ်ကိုဖောက်ပြချင်။သူ့လုံးဝလက်ခံထားချင်။သိရှိရှိနဲ့မကြည့်ချင်ဘူး။အဲဒီမကြည့်ချင်တဲ့ attitude လေးကိုပြန်ကြည့်လို့ဒုက္ခဖြစ်လာရင်သူ့ကိုမကြည့်ချင်ဘူး။မကြည့်ချင်တဲ့ attitude ကိုသဘောထားကိုသိပြီးကိုယ်သဘောထားလေးကိုပြင်ပြီးတော့ဒီဒုက္ခကိုပဲသိရှိရှိနဲ့အတတ်နယ်ကိုကြည့်အောင်မယ်ဆိုတဲ့စိတ်လေးနဲ့ကြည့်ပါ။မကြည့်ချင်တဲ့စိတ်ကြီးနဲ့ကြည့်နေလို့ရှိရင်ဒုက္ခဝိညာဉ်ကပို့ဆိုးလာတယ်။နော်မကြည့်ရင်လည်းစိတ်ကအသာလေးကြည့်ရင်လည်းစိတ်နဲ့ပဲသူ့ကိုသိတော့သူ့ကိုဒါလေးဖယ်ထားလို့ရလို့ရှိရင်ဘယ်လိုချင်းချင်းကြည့်လို့ရှိရင်ဘဘဝထင်လောက်မဆိုးပါဘူးဟုတ်ဒုက္ခကို resist လုပ်ရင်ဒုက္ခကိုဆိုးတယ်ဒါကြောင့် resist မလုပ်ဘဲနဲ့လိုလိုချင်းချင်းဒီဒုက္ခကိုရှုမှတ်ပါတခါတလေသူ့ကိုတရင်နဲ့ကြည့်ရင်ကြည့်ရင်ဒီတက်တာပါတခါလေကြည့်နေမယ်မတက်တာလည်းခါလည်းရှိတယ်။အင်းတုံတေးကြီးပြောလို့မရဘူး။မတက်တာလို့ရှိရင်တချင်းချင်းချင်းတို့ခါတာတိုးတိုးပြေးပြေးလာလို့ရှိရင်ကြာရင်မခံနိုင်တော့ဘူးလို့ထင်တယ်။အဲ့လိုခါမှာစိတ်ကလည်းပဲအာတင်းလာတယ်။စိတ်ကမှတင်းချင်များလာတယ်။ကြည့်လို့ပြောခံရတဲ့အခါမှာကြည့်လို့ရှိရင်မျက်နှာလည်းပဲတခါရင်ရှုံနေတော့တင်းတော့တယ်။ခန္ဓာကိုယ်မှာလည်းမဆုတ်သေးတင်းဖြစ်လာတယ်နော်။ဒုက္ခဝိညာဉ်ဖြစ်လာရင်ခန္ဓာကိုယ်ကပြတင်းဖြစ်တယ်။ဒါမှမရှိဘူး။ဒါနဲ့မှာဒီဒုက္ခလေးနည်းနည်းဖြစ်လာရင်ပြတ်တင်ဒါခဏလေးအရေးအချင်နော်စိတ်ကလည်းပဲမကြည့်တဲ့စိတ်ဖြစ်တာအမှန်တော့မကြည့်တဲ့စိတ်ကြောင့်တင်ဖြစ်တာအဲဒီမကြည့်တဲ့စိတ်ကိုပြီးပြီးတော့အသာဟိုင်းနေလို့ရှိရင်ဒါနဲ့ဝေဒနာရှိနေတဲ့စိတ်ထဲမှာတင်ခြင်းမရှိဘူးခန္ဓာကိုယ်ကတင်ခြင်းဖြစ်နေတာပြီးနေလို့ရှိရင်ပြောရနော်အခုစိတ်ထဲမှာတင်ဖြစ်လာမယ်ပြင်းလာမယ်ခန္ဓာကိုယ်ကလည်းပဲပြင်းလာမယ်ဆိုရင်အင်းဆုံးအဲ့ဒီစိတ်ထဲမှာတင်းနေတာခန္ဓာကိုယ်ထဲမှာတင်းနေတာကိုသိချာလေးကြည့်ပါတင်းချင်ကဒုက္ခကိုပြုပြကြီးများတယ်တင်းချင်ကဒေါမနတကိုပြုပြဖြစ်တယ်နော်စိတ်ထဲမှာမကျေနပ်မှုပြုပြဖြစ်တယ်နော်အဲ့ဒီစိတ်ထဲမှာတင်းချင်မရှိဘူးခန္ဓာကိုယ်မှာတင်းချင်မရှိဘူးဆိုရင်ဖြစ်နေတဲ့ဝိညာဉ်ကိုကြည့်ရတာကမကူတော့အောင်မဆိုးပြုပြလိုက်စိတ်ဝင်စားကြကောင်းတယ်နော်ဒီလိုနဲ့ကြည့်ရင်ကြည့်ရင်နောက်ဆုံးမှာတကယ်ပဲဘလို့နည်းနဲ့မှပြီးမှဆန်းနေတော့ဘူးချင်တယ်။ဒါပြီးရင်တော့ပြီးပြီးတော့ခန္ဓာကိုယ်ခြေလက်အနေထားကိုပြင်လိုက်ပါ။နော်။မခံမရနိုင်တဲ့အဆင့်ကိုရောက်တဲ့ကြည့်အောင်တော့ပြင်လိုက်ပြီးတော့မဖြစ်ပါဘူး။ဘုရားခေါင်းကလည်းလုံးဝဘယ်နည်းနဲ့မှမပြင်ရဘူးလို့ဆိုတဲ့အဆုံးမှမတွေ့ဘူး။နော်။ဒီတတိယဌာနတန်ရုပ်ထဲမှာကာယ ानु ပါဒံတိုင်းမှာ
တမင်စီတိပတာရီတိတမင်သာနာကြာရီဟောတိလို့ဆိုတဲ့အပိုင်းလေးနော်လက်ချေကိုကိုယ်တက်ခါဆန့်တဲ့ခါတတိလေးနဲ့ပြီးပြီးဘုရားဆရာမှာထားတဲ့ဒီစကားလေးရဲ့အဓိပ္ပာယ်အထက်ကလည်းမလေးဆိုလဲဆိုလက်ချေတို့ကိုသာရှိစွာသိထားပြီးဖြစ်ပြီးစံထားပြီးဖြစ်ပြီးမခံတာတော့ဒုက္ခဝေဒနာတို့မကြံမကြာပေါ်ကုန်၏နော်မခံတာတော့ဒုက္ခဝေဒနာတို့မကြံမကြာပေါ်သည်ရှိသော
ဒီတမှုကိုမရနိုင်ဘူးဒုက္ခဖြစ်လာရင်စိတ်ကအကြည့်ဖြစ်လာနော်စကားဘာဝလဲဒီလိုမခံတာနဲ့လည်းစိတ်ကလှုပ်လာနော်အဲ့ဒီစိတ်ရလှုပ်ရှားမှုအကြည့်ချင်းကိုအရင်ကြည့်အောင်ကြည့်ဖို့တယ်ကြည့်အောင်ကြည့်လို့နော်စိတ်ကတင့်ဖြစ်တယ်စိတ်ကတင်းတင်းဖြစ်လာနော်အန်တီကောင်းမှာတင်းနော်ဒီနေ့ရက်ရင်ကောင်းမှချင်းနေမခံနိုင်တော့ဘူးဒီလိုပြေးလို့ပေါ်လာခန္ဓာကိုယ်မှာလည်းငါနဲ့နေရနေစတယ
ဒုက္ခဝေဒနာမကြမကြတော်သည်ရှိပါတော့စိတ်တည်တတ်မှုကိုမရနိုင်ဘူးနော်ဒုက္ခဖြစ်လာရင်ဒေါမနတာဖြစ်လာဒေါမနတာဖြစ်တဲ့ပုဂ္ဂိုလ်ကဒီနည်းနဲ့တဘောမရှိဘူးအဲ့ဒီတိတ်ဖြစ်တဲ့ပုဂ္ဂိုလ်ပဲအဲ့တော့စိတ်တည်တတ်မှုကိုမရရင်တမထမကြည့်ပွားတယ်ဘယ်လိုပါနေသေးတယ်နော်စိတ်မတည်နိုင်တမထမကြည့်ပွားနိုင်ဘူးတမထမကြည့်ပွားရင်လက်ထည်မရနိုင်ဘူးအဲ့တော့ဒုက္ခဖြစ်လာရင
ပထမဆုံးအဲ့ဒုက္ခဖြစ်နေတယ်ပြီးလို့ဒီဒုက္ခကမှစိတ်ကဘယ်လိုတွေလုပ်နေလဲဒါလို့လည်းပြီးတယ်စိတ်ကဒါလည်းမကြိုက်ဘူးထောက်လိုက်ချင်ဘယ်လိုက်ချင်ဒါနဲ့ခဏလေးကြည့်ခါမှာအုံးလို့ပြောချင်တယ်နော်ခဏနေလောက်လေးကြည့်ခါမှာတခါတလေဝေဒနာကလည်းလောက်မဆိုးဘူးမခံနိုင်တဲ့ကူဆိုးနေတယ်အဲ့ဒီမခံနိုင်တဲ့လေးကိုကြည့်ပြီးတော့အဲ့ဒီဝေဒနာလေးကိုအသာလေးပြန်လို့ရှိမှတ်ပါစိတ်ချစီလေးထားတော့ရှိမှတ်ပါတက်တာချင်းတက်တာဆုံးမယ်မတက်တာရင်တီတီတီတီတီလာတာတီတီတီတီတီတီတီမကြောက်ပါနဲ့နော်အာဘယ်လိုများဖြစ်သွားမှန်းမသိဘူးလေတအားကြီးမကြောက်ပါဘူးဒီဝေဒနာနောက်ကိုသူ့တစ်ခါလေးနဲ့စိတ်ကလေးဇလန်းဆိုတော့ဒီကြည်မနာလေးသဘောထားနဲ့ရှုမှတ်နိုင်လို့ရတော့လက်ကျင်ထားဖို့ကောင်းတယ်နော်အခုခါကတရားထင်လို့မှဖြစ်တဲ့ခဏဖြစ်ပေါ်လာတဲ့ဝေဒနာလေးတွေအခုခြေတော့လက်အနေထားပြင်နေဒါပြောက်သွားမှာဘယ်တော့မှမကြည့်ချင်ဘူးနော်အချင်းချင်းမှာနော်ကျင်းနေတယ်ကျင်းမပြောနိုင်ဘူးချင်းချင်းမှဘယ်လိုမျိုးမှဖြောက်လို့မရတဲ့ဝေဒနာတစ်ခုခုဖြစ်လာရင်ဘယ်လိုစိတ်ထားမျိုးနဲ့ကြည့်မှာလဲအဲ့ဒီစိတ်ထားမျိုးကျင်ထားဖို့ကောင်းတယ်ဝေဒနာဖြစ်နိုင်အများသားမဲ့ဒေါမနတနဲ့ react လုပ်ပါဝေဒနာပင်ဖြစ်တယ်လို့ပဲသူ့ကိုအကြမ်းနဲ့မကြည့်နဲ့ဥပ္ပခာလေးနဲ့အသာလေးကြည့်နိုင်ရင်မကောင်းဘူးလားအဲ့လိုစိတ်မျိုးမေ့ထားရင်မကောင်းဘူးလားရှင်းပြတဲ့ practice လုပ်ထားရင်နော်ထူထောင်ထားရင်မကောင်းဘူးလားအများကောင်းတယ်အများကြီးများတယ်နော်ဒီနေ့မှာမတော်နိုင်မလားနေပြရတဲ့မှာပဲအဲ့ဒီကဝေဒနာတစ်ခုခုတန်ရှိခံစားရလို့ဆိုရင်ခန္ဓာကိုယ်ပဲနာဆိုလည်းစိတ်မနာအောင်ဘယ်လိုနေနေလဲအဲ့ဒါလေးကိုအခုချိန်မှာကြည်ပြင်းတော့ practice လုပ်ထားရရင်ဘယ်တော့ကောင်းမှာမလဲနော်အဲ့တော့အခုဖြစ်တဲ့ဝေဒနာလေးဟာမနေ့ပိုင်းလေးပါအခုပြင်လိုက်ရင်အခုပြောက်သွားမှာနော်အဲ့တော့မပြင်းလို့ဒီနေ့မှာခန္ဓာလေးပြီးခါပါငါဒါလေးကိုတစ်ချက်ကြည့်မယ်ဒီခန္ဓာကိုယ်မှာနာရှင်တဲ့ဝေဒနာတွေရှိတော့လဲနေစိတ်လေးကိုမနာအောင်ဘယ်လိုထားမလဲအဲ့ဒါလေးအခု practice လုပ်ဒါအမှန်ရေးကြည့်တဲ့ practice နော်ဒီလိုနာကိုဒေါမနာကနေလေးရပ်လို့တယ်နော်ဒီလိုဥပ္ပခာလေးနဲ့အသာလေးကြည့်တယ်ရှင်းလည်းချင်းမုံလည်းမမုံနော်ဥပ္ပခာလေးနဲ့အသာလေးကြည့်တယ်အကွမ်းနေမကြည့်အပြည့်နဲ့သူ့ကိုအသာလေးကြည့်တယ်သူပြောက်ချင်လည်းပြောက်မပြောက်ချင်လည်းနေပါစေလို့သဘောထားမယ်နော်ငါကြည့်နေရင်ပြောက်တော့မှဖြစ်နေလေဘယ်လိုမှမပြောင်းနိုင်ပါနဲ့ပြောက်ချင်းပြောက်မပြောက်ချင်းဘူးသူ့အသာလေးကြည့်နေတယ်ဒီလိုကိုပင်နာတော်လေးကစိတ်မနာအောင်နေတတ်တဲ့အခြေအနေကိုပြောင်းထားတာစိတ်ဖိုးတတ်တယ်နော်နောက်ဆုံးဘလို့မှပြီးခံလို့မဖြစ်တော့ဘူးထင်တော့ရှင်းပါမရမကကြီးခံရမယ်လို့မဆိုလိုပါဘူးနော်အဲ့လိုပြင်းတဲ့ခါမှလည်းပဲကိုယ်ထားတာတခုကနော်လက်မဝက်တော့နေရာရှုတယ်လို့လည်းပဲဒီ sensation ရဲ့ nature ကိုပြောင်းသွားနော်ဒါဘယ်လိုလဲချက်ချင်းမရှိပါနဲ့နည်းနည်းလေးရှုကြည့်လိုက်ပါနည်းနည်းလေးရှုတဲ့အခါမှာ muscle ဆက်မှဘယ်လိုနေသားကြီးပြောင်းသွားလဲနော်နည်းနည်းလေးဒါမျိုးရှိသွားမယ်နော်ဒီချက်ကြည့်လို့လည်းနည်းနည်းလေးနေသားသွားပြီးပြီးတော့ခါတတိယနဲ့နည်းနည်းလေးပြန်ရှုပါနော်သူ့လိုပဲစိတ်ဝင်စားပြီးတော့ experiment လုပ်နေတဲ့ဘောနည်းနည်းလေးရှုလိုက်ရင်ဝေဒနာရဲ့ဘောကဘယ်လိုပြောင်းသွားလဲ ဒါလေးကို experiment လုပ်နေတာတခါနည်းနည်းလေးပြန်ကြည့်ပါပြန်တခြားပြန်ကြည့်နည်းနည်းလေးတက်တာလာနေပြီနော်ဒီလိုနဲ့နောက်ဆုံးကိုအတက်တာဆုံးအနေထားရောက်သွားအောင်ပြန်လိုက်ရုံပေါ့ဒီဘက်ထိုင်ရင်ဒီဘက်ထိုင်ပြောင်းကြည့်နေပြောင်းလိုက်ရုံပေါ့နော်အဲ့လားလေးအဲ့လားလေးတွေကိုအသိစိတ်အတိထားဖို့လိုတယ်ဆိုတာသဘောပေါက်စီတယ်နော်ဒီလိုနဲ့ချက်ချင်းကြီးကောက်တော့မပြေမနဲ့ကြားမှတတိပြတ်သွားတယ်အဲ့လိုပြတ်သွားရင်တရားထွက်တာစိတ်တိတ်တိတ်မရှိဖြစ်သွားတယ်ဟုတ်လောကမြတ်အချိန်လေးနော်နိုင်ရွက်ပဲဖြစ်ဖြစ်အနိုင်ပဲဖြစ်ဖြစ်ဒါလေးကိုတိတိကျကျအာရုံစုဆိုင်ပြီးတော့သမီးတို့ကြာအသေးစိတ်ထိကြပါဘူး get မရှိဘူးအရေးကြီးပါတယ်ဒီလိုလုပ်လို့ရှိရင်တမိမမနေ့နိုင်ရွက်ညနေနိုင်ရွက်ပြီးလို့ကြာလို့ရတယ်အချင်းချင်းနဲ့တရားထူတာပိုပြတ်သမီးကြာလာတယ်ပိုပြတ်တိကျလာတယ်ပိုပြတ်သဘာဝကြာနော်အဲ့တော့သမီးကြာဖြစ်ဖို့တိတိကျဖြစ်ဖို့သဘာဝကြာဖို့တိတ်ရေးကြည့်တယ်သမီးလည်းကြရင်အာထုတာရက်ဒီလာလည်းကြာပေမဲ့စိတ်မပြည့်တဲ့လူတွေဖြစ်လာတယ်။ကြာရင်နည်းနည်းလေးစိတ်အားယော့။ဒါလို့သမီးကြလို့လို့ရှိရင်မနေ့နိုင်ရက်နိုင်ရက်ညနေနိုင်ရက်လည်းကြာလည်းပဲတစ်ခါပြည့်တဲ့လား။အဲ့လိုနဲ့ရင်းရင်းကြားမှာနော်။နိုင်ရက်လုံးလုံးဘုံဘုံတနိုင်လုံးလုံးအချိန်မပေးနိုင်တော့မှ5မိနစ်ရရင်5မိနစ်လောက်ပါနော်။ဒီလိုဒီမင်းဖေးမဆိုင်တဲ့အခါဘုံဘုံဒီတော့ပြန်ဆိုင်တဲ့အခါဒီလိုကလထန်လေးမှာဒီလိုလေးပဲနော်အတ္တသာဆုံးအနေထားလို့နော်ရေးပြီးတော့စိတ်ကလေးနဲ့လည်းခန္ဓာကိုယ်ပြန်အာရုံပြုတယ်လို့ပါနော်ဘယ်လိုနေရာမှာထိုင်တယ်ရောက်နေတဲ့နေရာမှာကုက္ကန္တမဖြစ်နေတာကိုသတိလေးနဲ့ကြားရတော့ကြည့်ပါမတ်တရားရင်နဲ့လည်းပဲလုပ်ပါနော်လမ်းချောင်းရင်နဲ့လည်းလုပ်ပါခန္ဓာကိုယ်ကလှုပ်ရှားသွားတယ်အာရုံတွန်းလိုက်တယ်ပြန်ချလိုက်တယ်ချလိုက်ခါမှအောက်ကတေးတာတူတာမာရာပြော်တာပြင်းတာနော်အဲ့ဒါလို့တမိတာလုံးမှာရတဲ့လောက်ခေတိနဲ့ကက်ကက်ကက်ပေါ့နေသွားလို့ရှိရင်မတိတော့မတိမှာတတိတမာကြီးကကောင်းလာတယ်နော်အဲ့တော့လုံးလုံးကြီးတတိကိုပြတ်ချမထားပါဘူးငါမနဲ့ကနိုင်ရွက်ထိုင်ပြီးနေချင်းမှငါဘာမှလုပ်เสียမရှိပါဘူးညပြတ်မှငါနိုင်ရွက်ထိုင်တယ်လို့ဒီလိုမမှတ်တယ်နဲ့မနဲ့ကငါနိုင်ရွက်ထိုင်ပြီးဒီကြားထဲမှာတတိရတဲ့အချင်းရောက်နေတဲ့နေရာမှာရတဲ့လောက်တတိလေးနဲ့ခန္ဓာမှာဖြစ်နေတာအသိဉာဏ်ဖြစ်နေတာကြည့်နေတယ်ပန်းတဲ့လမ်းကြောင်းနဲ့ကြည့်ကြည့်အိမ်ထဲမှာလမ်းကြောင်းနဲ့ကြည့်ကြည့်နော်ဆိုဖာမှာထိုင်နေတယ်ကြည့်ကြည့်ပြည့်ရမှာလှဲနေနေကြည့်ကြည့်တတိလေးနဲ့ကိုယ်ခန္ဓာမှာဖြစ်နေတဲ့ sensation တွေကြည့်ကြည့်ကြည့်ကြည့်နေပါဘယ်လိုတနည်းလုံးတမနည်းရတမနည်းနှစ်မနည်းရနှစ်မနည်းလုတ်သွားတဲ့ကွာကြောက်တတိလေးတွေကပုံပြအားကောင်းတာနော်ဘာလို့လဲဆိုတော့ကျင်းနေတဲ့ချိန်နဲ့ဘာလို့ရှိနေတဲ့ချိန်ကတတိယတိတိမှာဘာလို့ရှိနေတဲ့ချိန်ကလဲညံ့ညံ့ညံ့လာတယ်နော်အဲ့လိုဆိုရင်ညံ့နေမှာအေးအေးဆေးအေးချိန်ကလို့ထိုင်လိုက်မှဆိုရင်ပို့ပြီးတော့ကောင်းတာတွေ့ရတယ်တနည်းကိုလွတ်ပစ်ထားပြီးမှညံ့နေကြမှထိုင်နေဆိုရင်တော့ကောင်းမှုရတိတ်မှန်းနေတယ်မထားပါဘူးမဖြစ်နိုင်ဘူးနော်ဒါတမနေ့ရတမနေ့နှစ်မနေ့ရနှစ်မနေ့နားမနေ့ရနားမနေ့ဘာလို့လဲဆိုတော့ဒါတဲ့ချိန်တွေခါမှဖြစ်ပြီးဘယ်တော့ပဲတူတောင်းတဲ့ကာလလေးတွေဖြစ်ပြီးတိနေတာဟာအမှန်တရားကျင်းရပါလေ။ပြည်နေတာကုသိုလ်တယ်။တစ်ချက်ပြည်တယ်ပြည်တယ်ကုသိုလ်တွေများဖြစ်တယ်။တတိတိကုသိုလ်။အဲဒီတတိဆိုတဲ့ကုသိုလ်ဟာအာမကုသိုလ်ကတော့ဘုရားအားကြီးတယ်။နော်အပမာတော့တေသံဓမ္မနံအကြမကရတိတိရောက်ထတာရှိတယ်နော်။တခြားတခြားကုသိုလ်တွေထဲဒီမမေ့မလျော့တတိလေးကပ်တယ်နေတဲ့ကုသိုလ်ကပုံပြော့အားကြီးတယ်အားကောင်းတယ်။ဒီလိုရဲ့ထိတ်ဆုံးမှနေတာပဲ။နော်အထုတ်ထိတ်ဖြစ်တဲ့ကုသိုလ်ဒါနကုသိုလ်တမိုင်းတို့ကုသိုလ်မနေပါဘူးခုနကပြောတယ်ဘုရားပြက်ပြီးတယ်တိမ်ပြက်ပြီးတယ်တထင်ပြက်ပြီးတယ်အများကြီးနော်ဒါနကုသိုလ်အင်တန်ကောင်းပါလေလုတ်ပါရှေ့ဆက်လည်းလုတ်ပါသီလကုသိုလ်ခုနငါးပါးသီလဆောက်ပြီးတယ်အင်တန်ကောင်းပါလေငါးပါးသီလကတော့အများတော်ငြင်းပြီးငြင်းနိုင်ပြီအကောင်ဆုံးပဲနော်ဘာဝနာကုသိုလ်မှာအခုလိုပဲတစ်ချက်ပဲတိရတိရဒီတိရတာကုသိုလ်ဆိုတာလေးကိုသဘောပေါက်ကုန်ပြီဒါလေးကိုတန်ဖိုးထားဖို့နော်တစ်စက်တန်ပြရလေအကျိုးရှိပါတယ်ဆိုတာလေးကိုသဘောပေါက်သိနော်တမနေ့ပြရင်နည်းတဲ့ကုသိုလ်မျိုးဒီအချိန်လေးမှာစိတ်ကြီးပြီးသားမှုရှိတယ်နော်ဒီလိုနဲ့ပဲတတိယအားပူပူကောင်းလာတယ်တတိယကိုဒီလိုပဲမပြမပြတတိချားလဲအကျင့်လုပ်လို့ရှိရင်တတိပူအားကောင်းလာတယ်အဲ့လိုဆိုတော့နည်းနည်းပါးမှာအေးအေးဆေးဆေးထမ်းနေဆိုရင်စိတ်ကပူပြီးနေတတ်ပါတယ်နော်တတိယရဲ့ frequency များလာအောင်လုပ်ပြရတယ်ဈာမမေ့သွားတဲ့အချိန်လေးတော့ညှက်ချင်ညှက်နော်ပြပြနေဒီလိုကြည့်နေရတယ်တဖြည်းဖြည်းစိတ်စိတ်စိတ်လာတယ်အရင်ကတနင်္ဂနွေနေ့လောက်မေ့တိနေလို့နေပြီးမှဟာ ဟာမေဒီမီရဲ့ဒဏ္ဍာရီလောက်တောင်ကြာသွားပြီ၊နှစ်နှစ်လောက်ကြာသွားပြီ။ဒီဖြစ်ပြီးတော့ဒီလိုမျိုးနေဥမ္မာပါဒီတိတိကျကျနေနေတယ်နော်။ခဏမှဖြစ်နေလို့ဒီရေရေလေးဖြစ်နေတယ်နော်။ဒီလိုကနေကြာလိုက်တာ။နိုင်ဝက်လောက်ဆိုရင်တစ်ခါတည်းရပြီဆိုတော့နော်။ဒီလိုနဲ့ဒီပိုကောင်းလာတာ။ဆယ်နှစ်လောက်နေတစ်ခါတည်းပြောင်းဝင်လာပြီ။ဆယ်နှစ်လောက်မေဒီမီရဲ့ဟိုပြောပြီးပြောပြီးရနေတာ။ဒီလိုမျိုးလေ။ဒီလိုထားလို့အခဏမှဖြစ်တယ်အသာကြီးတော့ပြည်နေတယ်နော်။မိုင်းဖို့ပြန်ဖြစ်တာ။အဲ့လိုနဲ့အလုပ်ကျင်းများတဲ့ခါမှာလေကြာရင်တမစ်တခါတော့တတိယပြင်ရအောင်နော်အဲ့တော့ဒီဒီမင်းနေမှာနေရာနေတော့တယ်စန်တစီဘက်ကနေရာနေတော့တယ်နော် lost in thought ဖြစ်နေတာနေရာလေးအတွေ့အကြုံမျိုးတင်ရတယ်အဲ့အတွေ့အကြုံမျိုးလို့ရှိရင်ဟိုအတိတ်ကဖြစ်ကြတယ်ပြင်ပြီးတော့မဖြစ်ကြတယ်ပြင်ပြီးပြီးရတယ်ပြင်ပြီးဆက်စစ်တာဝန်တာစရာချက်ပြင်ပြရဖို့ပြတ်ပြီးတယ်အစင်းကြီးနေတဲ့ကိစ္စကိုသိမှသိအစင်းကြီးနေတဲ့ကိစ္စကိုသိသေးတယ်။အတူတူမှနေတဲ့သူကသိချင်းကြီးနေတဲ့သူ။သိချင်းမြောင်ကြည့်လိုက်တာ။အဲ့ဒီပေါ်လာတဲ့အတူကိုသိချင်းအရင်ကြည့်ဖို့လို့သူ့ကိုကြည့်တတ်တဲ့အရင်ချင်းလေးရလာဖို့လို့နော်။အဲ့ဒါဆိုရင်စိတ်တန်လေးပါတယ်ဖြစ်နေတယ်နော်။လောဘစိတ်ရပြီပေါ်လာလို့စိတ်ကတွေးတယ်ဆိုအဲ့ဒီတွေးနေတဲ့လောဘစိတ်ကြီးရဲ့ဒါလေးကြည့်လိုက်ပါဒါတရားထုတ်တာမကျင်တတ်စရာတစ်ခုပေါ်လာတယ်စိတ်ထမှာအဲ့လေးတေချာကြည့်လိုက်ပါအဲ့ဒါတရားထုတ်တာလောဘဖြစ်နေကြည့်ရမယ်ဒေါသဖြစ်နေကြည့်ရမယ်ဒီလိုနဲ့ပဲမင်းရှိသည်အလေးကျင့်လို့ကြွားမှာနော်ဒီလောက်ကတရားလို့ပြီးတဲ့လောက်ဘူးနော်ဒီလိုသာစိတ်ရှိရှိဇေတောင်းကောင်းနေလိတ်သွားလို့ရှိရင်တစ်ချီတစ်ချီတိတ်တယ်မှာပြည်တယ
်
လမ်းရှောင်ရင်းနဲ့လောက်ခံမှာအခုကဒီမှာရေးတူဟုတ်ကဲ့ဖရမ်လေးကိုကန်ပြီးရွှေ့တယ်နော်ရွှေ့နေချက်အဲ့ဒီရွှေ့လိုက်တာလေးလည်းပြီးလို့လားခြေတန်းတန်းတဲ့တစ်ခါပြီးလို့လားအဲ့ဒီလည်းလောက်ခံပါအဲ့ဒါကြောင်းတာပေါ့နော်သူ့ကိုခန္ဓာကိုအာရုံပြုပြီးတော့ဒါလေးပြောတတ်တာတည်းစိတ်ကဟိုရောက်ဒီရောက်ဖြစ်နေတာသင်္ဘမ်းပါဇမကြီးကိုနောက်တော့မှအဲ့ဒီခွေလေးကိုခဏခဏဖွင့်ပြအဲ့ဒါဆိုဒီခဏခဏကြာရင်ပို့ပြီးတော့မှတ်မိအဲ့ဒါကြည့်တော့မေ့တယ်哦
你打你打你打你打你打你打你打你
打你打你打你打你打你打你打你打你打你打你打你打你打你အဲ့ဒါပြီးရဲ့အချိန်ပါနေတယ်။အဲ့ဒီကြောင်းတဲ့အချိန်မှာလည်းအဲ့ဒီတည်တတ်တဲ့စိတ်ကြီးလို့ရှိရင်ကြာရင်တစ်ခါကြီးနဲ့ပြန်ပြီးတော့အာမေးကနေရှိသေးတယ်။ဒေတာကိုကြည့်ရမယ်ဘူးကောင်းပါလား။ဒီ
ကအ
ဒီကတော့ဥပ္ပယစနဲ့ပြောတာနော်မြတ်စွာဘုရားရဲ့သဘောအလိုတိုင်းရှိရင်ဘယ်ခါမှမအပ်စင်မိုင်းဖြစ်ပြမနေဖြစ်နော်အပ်စင်မိုင်းဖြစ်ပြနေရဖို့ရအချင်းကိုကိုယ့်ရဲ့ time schedule ထဲမှာဆက်ထားတယ်နော်ဒီချိန်နဲ့ဒီချိန်မှာငါတရားထုတ်တယ်ကျန်တဲ့ချိန်မှာငါတရားမထုတ်ဘူးလို့ဒီထားလို့မရဘူးနော်အဲ့တော့တရားထုတ်တယ်မှာဟိုဒီဓမ္မရီအားကောင်းကောင်းနဲ့ဒီစိတ်လေးအထူးကြောင့်အားရှိတယ်လို့အခါတည်းအလုံးအင်းတိုင်းနဲ့ကြားလို့မှကျတော့ငြင်းတိကိုကျဲနေခြင်းပဲအဲတတိကျဲတယ်နဲ့တတိစိတ်သာပဲကွာတယ်တတိလက်လို့နေရမယ်ချင်းရှိဘူးဘာမှမကျင်းတော့ဟုတ်နိုင်မလဲအဲ့ဒီလိုဖြစ်နိုင်တယ်ဒါကြီးပြောတာဖြစ်နိုင်တယ်နော်အဲ့ဒီလိုဘာမှမကျတော့အချိန်ထားပြီးမှာပေါ့နော်အဲ့လို formal sitting မဟုတ်ပဲနဲ့ကျန်တဲ့အချိန်မှာတွားရင်နိုင်နေတယ်တတိယတော့ရှိမှဖြစ်နော် action mind ဆိုတာဘာမှမဖြစ်ကောင
်
ဒီကံလည်းပွားဖို့တော့အင်ဂျင်တင့်တယ်နော်ဒီတိုင်းလည်းအချိန်အချိန်ရတော့လောက်ပါနော်မိကြလေးတော့ပွားဖို့တင့်အဲ့တရားကိုအများအားထုတ်လာတဲ့ဒီပါနော်သူ့စိတ်ကအလိုလိုနေနေလဲလောဘဒေါသနေလာနော်ဒေါမနတနေလာဥပ္ပတ်ဆန်းစစ်ဖြစ်လာစိတ်ကလေးကနင်းနေရတာလေအင်ဂျင်အဲ့လိုစိတ်ကလေးနင်းရအင်ဂျင်လာတဲ့ဒီကြောက်ကိုမြင်လိုက်အလိုလိုနေမိကစိတ်ကရှိတယ်ဒါကားလုံးလည်းမဆိုးဘူးနော်ပြောကြမြင်လိုက်အလေးနေနေသူ့ကိုချစ်ခင်တဲ့စိတ်လေးစားတဲ့စိတ်လည်းရှိနော်ချစ်ခင်တဲ့စိတ်လေးစားတဲ့စိတ်ဒုက္ခမဲနေတဲ့စိတ်သိချမ်းသာပူချမ်းသာဖြစ်စေတဲ့စိတ်ကသူအလိုလျောက်ဖြစ်ဖြစ်လာနော်အဲ့ဒါလေးကိုကိုယ်တိုင်ကျင့်ဘူးလို့ဆိုရင်ကိုသိတယ်တရားကိုသိချင်ကြအားဖြင့်ကြားလာတဲ့စိတ်ကမင်းညံ့တယ်ဒီလိုသူ့ကိုမြင်လိုက်မြင်လိုက်မြင်တဲ့ကံမှာအလိုလျောက်ပဲသိချမ်းသာပူချမ်းသာရှိစေတဲ့စိတ်ကပေါ်လာတယ်။တတိယတော့စကားဆိုနေတယ်နော်။သိချမ်းသာပါစေ၊ဒီချမ်းသာပါစေလို့ဒီစကားလုံးတော့ဆိုရှင်မဆိုဘူးနော်။မဆိုရလည်းတယ်။ဒီနေ့တည်းအလိုလိုပဲသိချမ်းသာကိုဆက်မှရှိဖြစ်နေတယ်။ဘယ်ဆိုတဲ့စေတနာလေးကပေါ်လာတယ်။ပြောတဲ့ခါမှလည်းတယ်။အလိုလိုနေနဲ့သိရသောစကားမျိုးကိုမပြောဘူး။နော်။ဘုရားကသာသိချမ်းသာပါစေလို့ပြောတယ်။သိချမ်းသာတတိယရှိတဲ့ဒီမှာအမှတ်တကယ်ဒီနေ့သိချမ်းသာတဲ့စကားမျိုးပြောမှုပဲနော်။အဲ့ဒါကြီးလိုက်လို့အခုကိုပြောတော့မယ်ဆိုရင်လည်းသိချင်းသွားမလားဆိုတဲ့အကြောင်းနဲ့ဘယ်တော့မှသိချင်းရမယ်ကတည်းကမပြောဘူး။သိချမ်းသာမယ်ကတည်းကပြောတယ်အကျိုးရှိမယ်ကတည်းကလည်းပြောသွားတယ်နော်။အကျိုးကိုလည်းသိချင်းမှတရားကတစ်ခုခုအထက်ဆက်ရှိတယ်ရှင်။ဒီတရားအဖြစ်ကိုသိကြရင့်ကျက်ပြင်းနဲ့မြင်ရတာလေကွာ။အဲ့ဒီအထက်ဆက်ကိုလေးလေးချင်းချင်းနဲ့အကူအညီပေးတယ်။အလိုလိုဖြစ်လာတဲ့သိစာပြောင်းလဲမှုလေနော်။တရားကတစ်ခုခုပြောတာဆိုတာကိုဟိုမတည့်ရတာမျိုးရှိတယ်။တတိယမနေ့ကတရားဆုံးပြီကစိတ်စိတ်ပြီစိတ်တော်တာဖြစ်တယ်နော်တတိယအမြဲတမ်းနေလေတရားအမြဲတမ်းဆုံးနေလေကတတိကောင်းလာတဲ့ခါမှာတယောက်ကတတိကိုပြောတာမပြည့်တယ်လို့ရှိရင်အဲ့ဒီလိုစိတ်စိတ်နေဆိုဟောဒီဒါလည်းတန်တင်တော်ရင်ဒါကိုပြောတဲ့ရင်လည်းအေးစိတ်ပြောဒေါသနဲ့မပြောဘူးအဲဒေါသဆိုတာမေတ္တာရဲ့စက်ကျင်တဲ့နော်တတိယမနေ့လေကဒေါသဖြစ်နေတယ်မေတ္တာအလူလူပဲစိတ်ကမှရှိတယ်နော်အဲ့ဒီတော့အထင်ကြီးနေလို့မဖြစ်ဘူးဒီလိုက်အပြည့်ကိုအလိုလိုနေဆင်းနေပြီးသားဖြစ်တယ်နော်အဲ့ဒီလိုကဒီညမှာရှိတဲ့ဓာရီမိုက်တစ်ခုပြောတယ်တတိတော့အခုစိတ်ဆိုးလို့မရဘူးကြာစိတ်ဆိုးပြီးမှစိတ်တူမှအဲ့လိုကြီးပြန်ထင်းတာမဟုတ်ဘူးတဲ့အရင်လိုစိတ်ကမဆိုးတာအရင်စိတ်ဆိုးတယ်လို့အခုစိတ်မဆိုးတတိကအများကြီးရှိနေတော့အခုစိတ်အဆင်မပြေတာနေလို့ရှိနေတယ်
ေးအေးဆေးဆေးကတောင်ပြောလိုက်စိတ်ကအော်တိုမက်တစ်ကလီဒေါသနဲ့ရက်မလို့နော်အဲ့ဒီအော်တိုမက်တစ်ကလီဒေါသနဲ့ရက်မလို့တဲ့ကွာတတိရှိနေတဲ့အေးချမ်းနေတဲ့စိတ်ကဘူးညာနော်အဲ့တော့သမင်းတကာကြီးအချိန်ယူတော့မေတ္တာပို့ရတာမဟုတ်ပြီနဲ့မကြခဏဆိုလိုပဲမေတ္တာစိတ်ကပေါ်ပေါ်ပေါ်ပေါ်လာတယ်တယောက်ကိုမြင်လိုက်အလိုလျောက်မေတ္တာထုံးတာဖြစ်နေကြတယ်နော်အကြမ်းလာမြင်လည်းတိတိအလိုလိုပဲ။အော်ဒီကျမ်းမာကြီးကောင်းစီတယ်။ကျမ်းမာကြီးဘယ်လိုများနေကြလဲ။အလိုတယောက်ဖြစ်နေပြီလား။နော်။ဟေး။စကားလုံးကိုဆိုပြီးတော့မေတ္တာပို့ရတာကရုဏာပို့ရတာမျိုးမဟုတ်တော့။နော်။ natural ဖြစ်လာ။အဲဒါ verbal state မှတော့တယ်။ verbal state ကိုလွန်သွားပြီးတော့နော်။တကယ်ကိုမေတ္တာစိတ်ကြီးကပေါ်ပေါ်လာ။အဲတော့တရားကြီးပြောတယ်လို့တရားကိုကြည့်ပြီးအထုတ်နေအချင်းတိကျပြီးတော့မိတ္တပို့ရမှာလားဆိုတော့ပို့နိုင်တော့ပို့ပါနော်ပို့ခြင်းနဲ့ပို့ပါပို့တော့တရားကိုဒီအထုတ်လာအလိုလျောက်မိတ္တဖြစ်တာအချင်းတော်တော်များများမှာဖြစ်တယ်ဘယ်တော့တယောက်ကဒီဖြစ်ဖြစ်နော်လေးဖြစ်ဖြစ်ပြိဿံဖြစ်ဖြစ်မျက်ဖြစ်ဖြစ်ဒါဖြစ်ဖြစ်ပါနော်ကိုယ့်ရဲ့ဉာဏ်ကိုင်းနေတယ်ရောက်လာတဲ့ဘယ်တော့တစ်ခုခုမြင်ရတာမျိုးလည်းနော်သူ့မှာချမ်းသာစီနေတဲ့စိတ်ကအလိုလိုပေါ်နေဒုက္ခရောက်အောင်ဘယ်လိုမှမလုပ်ချင်ဒီလိုကဖြစ်လာနော်အဲ့လိုဖြစ်လာရဖြစ်အောင်လားဒီတရားကိုအားထုတ်ထားမှာရှင်အလိုလိုမြတ်တာဆိုတာတလေလုံးဖြစ်တယ်တလေလုံးဖြစ်တာကြီးစိတ်ပေါင်းလိုက်မှရှင်မြဲမှာခုနပြောထမပါတယ်နော်စကားလုံးမပါဘဲနဲ့တည်ပြီးပြတ်ချင်တယ်စိတ်ကတစ်ခုပဲလောက်ရင်ဒီကောင်းတယ်နော်ပြီးတော့အစမှာကိုရက်တက်တဲ့အာရုံတစ်ခုကိုချစ်ချင်းပြောင်းလဲတယ်နော်အာရုံရဲ့သဘာဝစိတ်ထဲမှာဉာဏ်နဲ့မှာတကယ်ပြီးပြီးချင်းချင်းသိနေအောင်နော်တော့ verbalization မလိုဘူးနော်စိတ်ကစကားနဲ့ဆိုရဖို့မလိုဘူးသိနေဖို့လိုတယ်အခုဒီမှာကြီးလက်နဲ့ကြည့်ချင်းနော်အဲ့ဒီခီးနေတာကိုခီးတယ်ဆိုတဲ့စကားလုံးကိုမသုံးနဲ့ခီးမှန်တိအောင်နေဖို့လေဒါလို့ခီးတော့ဘာလို့တိရလဲခီးမှန်တိအောင်ဆိုတော့ခီးတော့ဘာလို့တိတယ်နေနေတာဒီပြောနော်ခီးနေတာတိတယ်နော်စိတ်ကိန်းနဲ့ကြည့်နေတာနော်နေနေအဲ့ဒီနေ့လေးရရှိရှိရှိရှိနေတာနော်ဒါဒီခီးတဲ့နေရာမှာမင်းရတဲ့ဘောအတိရှိတယ်နော်ပြည့်ပြည့်နေနေဒါလည်းကြည့်ရနော်ခိတဲ့နေရာမှာ pressure မရှိဘူးလက်မခုထိထားရတယ်နော် pressure ရှိရနော်ထိထားတယ်အဲ့ pressure လေးကိုလည်းပြည့်ပြည့်ရတယ် press လုပ်တာဒါလည်းကြည့် press လုပ်တယ်တင်းတင်းလေးနော် press လုပ်တာဒီတော့လက်မအင်းရှင်းအောင်တင်းနေပါဘူးနော် press လုပ်တာတော့တင်းတင်းလေးတင်းတာလေးကိုကြည့်နော်ပြချရင်ကြည့်ရင်ပတ်စီကြည့်ရနော်လက်ချောင်းတစ်ခုထိထားနေလေးနော်ပါစီကြည့်ရမယ်။အဲဒီပါစီလည်းတည်တယ်နော်။ဒီချက်ပေါ်အောင်ကြည့်ကြည့်ကြပါ။ဗိုက်ဘရေးရှင်းကြည့်တယ်။တုံး။အဲဒီကြည့်ကြပါ။ခိတဲ့နေရာမှာတုံနေတဲ့သဘောလေးကြည့်ကြလား။ဟုတ်ပြီ။ပေါ်လာတော့ပူပြတ်တင်လို့ဒီပြတ်တင်တော့မပြတ်တင်နေပါဘူးနော်။အဲတော့ခိရဲလို့ဒါမင်းရနောက်စိတ်ထဲကစကားဆိုပြီးတော့အပေါ်ယံလေးပြည့်ရမရဘူး။နော်။စကားဆိုရကြမလို့ခိနေတဲ့နေရာမှာဖြစ်ပေါ်နေတဲ့အာရုံရဲ့ nature အာရုံရဲ့သဘာဝကိုခံစားမှုအဖြစ်နဲ့ခိနေနေနေသိနေလို့နော်ခံစားရတဲ့ဘောကနေလေးလေးခံစားမှုနော်ပြော့ပြော့လေးခံစားနော်လုံးတုံးဘာလို့ခံစားအဲ့ဒီစကားလုံးမပါဘူးနော်အာရုံရဲ့သဘာဝကိုကြည့်နေနေတယ်။စကားလုံးနဲ့တုံးနေ။အရင်ကတော့အပေါ်ကနေလဲဆက်တော့ပြည်သွားလို့ရှိရင်တရားမတူတတ်ဘူး။အဲ့လိုတော့ဟုတ်တယ်။နော်။ဒီအမှုကိစ္စတစ်ခုတည်းမှာ involve ဖြစ်နေခြင်းမှာက
ဉာဏ်ကိစ္စဖြစ်တယ်လို့မလား။အဲ့တော့စိတ်ကဘလောက်တိုင်းထားတဲ့မိတ္တူကြီးလဲ။ပို့တွေ့ဒီတွေ့ဝင်မလာအောင်တန်းစီထားတဲ့မိတ္တူကြီးဖြစ်သွားတယ်နော်။ဒီချက်ပို့ပြတွေ့ထားတာခန္ဓာရဲ့သဘာဝကိုနည်းနည်းနဲ့ပုံနေနည်းသိအောင်အဲ့ဒါကပို့ရေးကြည့်တယ်နော်။အကုဒ္ဒမဝင်အောင်တားထားတဲ့စိတ်တွေကတော်တော်ကောင်းသားပြီ။တော်တော်ကိုအကျဉ်းများပြီးစိတ်ကပြစ်ထားလိုက်ရင်ပို့ကြည့်ဒီပြေအလုံးစုံပြေးတာ။ဒီနည်းနဲ့စိတ်ရှင်းစရာအကုဒ္ဒဘောကိုလည်းရောက်ဖို့အများကြီးနော်။အဲ့စိတ်ထဲကိုအကုသိုလ်စိတ်ကြီးဝင်မလာအောင်တကွကြီးကိုမှတ်ပြီးတော့ involve ဖြစ်တဲ့နေရာကကောင်းတယ်နော်ဒီချက်ကိုကောင်းတာကအဲ့ဒီခန္ဓာမှာဖြစ်ရတဲ့ပြင်မှုတဲ့အာရုံရဲ့တဘာဝတွေကိုသိလို့ချက်ဖြစ်နေနေရှင်းရှင်းလင်းလင်းအတင်းစိတ်သိနေတယ်အဲ့တော့အတင်းစိတ်ကလေးကိုပို့တိအောင်ကျေးတာပါအတင်းစိတ်လေးကိုမသိလို့ရှိရင်နည်းနည်းလေးတော့တတိတော့ပါတယ်ဒါပေမဲ့ဒီချက်ပရမတ်ထရဲ့တဘာဝကိုမသိဘူး